Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်အတန်းရ2022ခုနှစ်ဒီဇင်ဘာလ30ရက်နေ့တောက်ချန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မအသင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဆန်ရတရုတ်အထူးကိုယ်စားလှယ်အသစ်မြန်မာနိုင်ငံမှာရောက်ရှိနေပြီးအာဏာသိမ်းစစ်ကောင်စီအခြေအကဲနဲ့မနေ့ကတွေ့ဆုံခဲ့ပါတယ်အာဆီယံမူ၅ချက်ကိုအကောင့်အထည်ဖော်ခြင်းဖြင့်သာမြန်မာစစ်ကောင်စီအနေနဲ့ဒီနေ့လုပ်ငန်းစဉ်တွေမှာပါဝင်နိုင်မှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးနဲ့မလေးရှားနိုင်ငံသားရဲ့ဝန်ကြီးတို့ကပြောဆိုလိုက်ပါတယ်ယူကရိန်းမျိုးတော်နဲ့အခြားမျိုးကြီးတွေကိုရုရှားကမစ်ဆိုင်းထုတ်နေတဲ့မနေ့တုန်းကထပ်မံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောက်ပါပြီရှင်။စစ်ကောင်စီနဲ့ NCA လက်မှတ်ထိုးအဖွဲ့၅ဖွဲ့တို့ရဲ့ငင်းချမ်းရေးဆွေးနွေးပွဲမှာတော့သဘောတူညီချက်တချို့ရခဲ့တယ်ဆိုတဲ့အကြောင်းကိုသတင်းတွေပြီးမှအရင်ဆုံးနှားဆင်ကြရဖို့ရှိပါတယ်
။သဘောတူညီချက်အဖြစ်ကတော့၄ချက်ဖြစ်ပါတယ်။မှတ်တမ်းကတော့ကျွန်တော်၅ချက်အရာရှိခဲ့ပါတယ်။ကျမတို့ကသဘောတူညီချက်ရဲ့အသေးစိတ်ကိုကြားလို့ရှိရင်
မကြခင်မှာနားဆင်ချက်ရပါမယ်ရှင်ဒီနောက်မှာတော့တရုတ်မြန်မာနေဆက်စခန်းတွေကိုလာမဲ့လာစမ်းမှာပြန်ဖွင့်မယ်ဆိုတဲ့အကြောင်းနောက်အာရှစီးပွားရေးသတင်းဆောင်မတွေကိုလည်းစူးစီးတင်ပြထားတာကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ချမှတ်ရေးနဲ့တိုင်းရင်သတင်းလွှာသတင်းပတ်စင်ခဏတွေကိုထုတ်လွှင့်ပေးဖို့လည်းရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမုကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင်
မြန်မာနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ်မစ္စတာဒန်ရှီချန်ဟာအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ကြာသပတေးနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းရင်းသားလမ်းတကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေအပါအဝင်မြန်မာပြည်ရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ချက်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်အခုလိုတရုတ်ကမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အသစ်ခန့်အပ်ပြီးမြန်မာစစ်ကောင်စီနဲ့တွေ့ဆုံတာဟာအမေရိကန်ပြည်ထောင်စုကအတိုက်အခံတွေကိုကူညီမဲ့ NDAA ဥပဒေကိုလွတ်တော်ကအတည်ပြုလိုက်တာနဲ့တိုက်ဆိုင်မှုတွေရှိနေတယ်လို့အကဲခတ်တွေကပြောဆိုပါတယ်1990လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်လေးလာသူတူးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်တင်ကာလနဲ့တွေ့ကြည့်လို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့လက်နက်ကင်တိုင်းရင်းသားတွင်နဲ့ပတ်သက်ပြီးဆက်နေတဲ့ညီညာရေးကိစ္စနောက်တစ်ခါအမေရိကန်ပြည်ထောင်စုကလုပ်လိုက်တဲ့ဘာမှ act အသစ်ဖြစ်လာတဲ့ကိစ္စနှစ်ခုလုံးဟာသက်ဆိုင်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်မြင်ရတာအဓိကတော့ညီညာရေးကိစ္စကနံပါတ်1နောက်သွားရင်ဟန်လွဲနဲ့မလုံမဖြစ်တဲ့ဒီ NDAA ကိုဘယ်လိုခုခံကာကွယ်တိုက်ဖြတ်မလဲဆိုတဲ့ကိစ္စလည်းပါမယ်လို့ကျွန်တော်ယူဆပါတယ
်ဒေါက်တာတင်းဆွေပြောဆိုသွားတာပါတရုတ်ကမြန်မာနိုင်ငံပြည်ထနာကိုပြည်တွင်းရေးလို့ပြောဆိုပေမဲ့1960ကျော်နှစ်များကတည်းကမြန်မာနိုင်ငံပြည်တွင်းရေးကိစ္စတွေမှာတရုတ်ပါဝင်ဆောင်ရွက်လို့ရှိတယ်လို့လည်းဒေါက်တာတင်းဆွေကပြောဆိုခဲ့ပါတယ်အခုလိုအသင်းခန့်အိုက်လိုက်တဲ့တရုတ်အထူးကိုယ်စားလှယ်ဟာ2020ခုနှစ်ကအာဆီယံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အဖြစ်ဆောင်ရွက်ခဲ့သူဖြစ်ပြီးအရင်အထူးကိုယ်စားလှယ်ဆန်ကော်ရှင်းဟာနေရာမှာတာဝန်ယူသူဖြစ်ပါတယ်ဆန်ကော်ရှင်းဟာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာမြန်မာနိုင်ငံကိုနောက်ဆုံးသွားရောက်ခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့တုန်းကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံသဘောတူညီချက်5ရပ်ကိုအချိန်အကန့်အသတ်နဲ့တိတိကျကျလိုက်နာအကောင့်ထည့်ဖို့ပေါ်ဖို့ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်မှာတရုတ်ကမဲမပေးဘဲနေခဲ့ပေမဲ့ဗီရိုအာနာသုံးကန့်ကွက်ပယ်ချတာမျိုးတော့မလုပ်ခဲ့ပါဘူ
းအာဆီယံဘုံသဘောတူညီချက်5ရပ်ဟာမြန်မာနိုင်ငံကပြဿနာတွေကိုကူညီဖြေရှင်းပေးနိုင်မဲ့အာဆီယံရဲ့တကူညီသောနည်းလမ်းဖြစ်ပြီးဒီသဘောတူညီချက်5ရပ်ကသာလျှင်မြန်မာစစ်ကောင်စီပူးပေါင်းပါဝင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတစ်ခုသည်ဖြစ်တယ်လို့ Excuse me. ဒီကမှာကွာ။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်တိုနိုမာဆူဒီကကြာသပတေးနေ့မှာအခိုင်အမာပြောဆိုလိုက်ကြောင်းအင်ဒိုနီးရှားသတင်းဌာနဖြစ်တဲ့ tambo.com သတင်းမှာဖော်ပြထားပါတယ်။အာဆီယံဟာမြန်မာစစ်ကောင်စီပြောတဲ့အတိုင်းလိုက်ပါလှုပ်ဆောင်ရမှာမဟုတ်ဘူးလို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမလေးရှားနိုင်ငံသားဝင်ကြီးဇမ်ဘရီအဗ်ဒူဒါကာနဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အ အဖွဲ့ဝင်ဆယ်နိုင်ငံပါဝင်တဲ့အာဆီယံနိုင်ငံအတွင်းအာဆီယံအတွင်းကနေ2022ခုနှစ်ဇန်နဝါရီလကအာဏာသိမ်းခဲ့တဲ့စစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်မှုကိစ္စတွေမှာသဘောထားကွယ်လွဲမှုတွေရှိတယ်လို့ရိုက်တာသတင်းကဖော်ပြထားပါတယ်။ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာအကောင့်တွေပေါ်ခြင်းမရှိတဲ့အတွက်မြန်မာစစ်တပ်အကြီးအကဲတွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ခွင့်မပြုခဲ့ပါဘူးခင်ဗျာ
။တိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ဘက်ကစင်လမ်းမကြီးပေါ်မှာဒီဇင်ဘာလ28ရက်နေ့ညကမြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ခရီးသည်တင်ဘတ်ကအသေးတစီတိမ်းပေါက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူ38ဦးတည်းကလူ12ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီအထက်က3ဦးကတော့အရေးဒဏ်ရာပြင်းထန်ပြီးအရေးပေါ်ကုသမှုပေးနေရပါတယ်။အလုတ်သမားရေးလှုပ်ရှားသူဦးမိုးချိုးကအခုလိုပြောပါတယ
်ဒီဇင်ဘာလ28ရက်နေ့ညတော့ကမီနီဘတ်ကားတစ်စီးတိမ်ပေါက်ခဲ့ပါတယ်အဲ့ဒီမှာကားပေါ်မှာလိုက်ပါလာတဲ့မြန်မာပြည်ရဲ့ထိုင်းသူတို့တန်ရကြတာပေါ့ဗျာတေဆုံးတာမရှိပါဘူးသို့တော်လည်းမြန်မာသုံးဦးတော့တန်ရပြင်းထန်တဲ့
လိုက်ပါလာသူတွေထဲမှာမြန်မာနိုင်ငံသားအများစုဖြစ်ပြီးထိုင်းနိုင်ငံသားတချို့လည်းပါဝင်ပါတယ်မြန်မာနဲ့ထိုင်းနိုင်ငံသားတွေဟာနှစ်တကူကာလအားလိုက်ရမှာရနောင်းတဲ့ကလျက်ရှိတဲ့ချွန်ဖုံမြို့မှာဖျားဖူးပြီးပြန်လာကြတာဖြစ်တယ်လို့သိရပါတယ်။တိမ်မောက်တဲ့ရင်ဟာကားကိုကားဟောင်းဖြစ်ပြီးတော့တန်းချင်းပိုးတင်လာတာကြောင့်ဘိမ့်ပေါက်ပြီးလမ်းဘေးထိုးကြတိမ်မောက်သွားခဲ့တာဖြစ်ပါတယ်။ဒဏ်ရာရသူတွေကိုနယ်မြေကယ်ဆယ်ရေးအဖွဲ့တွေကရနောင်းစေယုံကြီးကိုပို့ဆောင်ပြီးအရေးပေါ်ကုသမှုတွေပေးနေပါတယ
်။တရုတ်နိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုလှိုင်းမြင့်တက်နေတဲ့အပေါ်နိုင်ငံကာကစိုးရိမ်နေကြစင်ပါပဲ။မြောက်ကိုရီးယားနိုင်ငံကတော့သူ့ရဲ့အနီးကပ်ဆုံးမဟာမိတ်တရုတ်နိုင်ငံကဝင်ရောက်လာမဲ့သူတွေအတွက်ဝင်ရောက်ခွင့်ကိုယာယီပိတ်ပင်လိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့အဲ့ဒီလိုသတ်မှတ်ချက်ကိုဘယ်အချိန်ကနေစတင်ပြီးဘယ်အချိန်အထိဆိုတာရှင်းရှင်းလင်းလင်းမသိရှိရပါဘူး။မြောက်ကိုရီးယားအနေနဲ့တရုတ်နိုင်ငံသားတွေအပေါ်ကန့်သတ်လိုက်တာဟာတခြားနိုင်ငံတွေတက်တောင်မှပုံမတင်မာနေပါတယ်။နိုင်ငံအများစုကတရုတ်နိုင်ငံကလာတဲ့သူတွေကိုကိုဗစ်ကင်းစင်ကြောင့်အထောက်အထားပြဖို့လောက်ပဲတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဇန်နဝါရီလ9ရက်နေ့ကစပြီးတရုတ်နိုင်ငံကလာတဲ့ခီးသည်တွေအနေနဲ့အသက်2နှစ်အောက်ကလေးတွေကလွယ်ပြီးဘယ်သူမှဆိုလေးရင်ပေါ်မတက်ခင်ကိုဗစ်ကင်းစင်ကြောင့်အထောက်အထားပြရမယ်လို့ကြေညာထားပါတယ်။တစ်ချိန်တည်းမှာပဲအီတလီနိုင်ငံကလည်းသူ့နိုင်ငံကိုကြားခံထားခရီးသွားကြတဲ့သူအပါအဝင်တရုတ်နိုင်ငံသားအလုံးကိုကိုဗစ်ကာယောဂါရှိမှရှိစစ်ဆေးခံရမယ်လို့အမိန့်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေမနေ့ဖက် VOA ရဲ့သတင်းတွေကိုဆက်လက်ပြောပြပါဦးမယ်။ရုရှားကယူကရိန်းမြို့တော်ကီဖ်အပါအဝင်မြို့ကြီးတစ်ခုကိုဂျာတာပဒင်းတွေကမစ်ဆိုင်းတုံးနေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။အနောက်ဘက်ဒေသတွေကမြို့တော်ကီဖ်အပြင်လီဗီအော်စတာမြို့ကြီးတွေကိုပစ်ခတ်ခဲ့တယ်လို့အခြားဒေသကမြို့ကြီးတွေကိုလည်းပစ်ခတ်တိုက်ခတ်ခဲ့တဲ့အတွေ့ဒေသခံအရသားတွေဘုံကိုချင်းနေတဲ့ပြေးလွှာခိုအောင်ခဲ့ရတယ်လို့လျှက်စစ်မိတွေလည်းပြတ်တောက်ကုန်တယ်လို့ပြောဆိုပါတယ်။ပစ်ခတ်မှုကြောင့်လူနေအဆောက်အဦတချို့ပျက်စီးခဲ့တယ်လို့လူ၃ဦးတန်ရာရှိခဲ့ပါတယ်။ရုရှားကမစ်ဆိုင်းတုံး69လုံးပစ်ခတ်ခဲ့တာကို54လုံးကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းကပြောဆိုပါတယ်။ရုရှားဘက်ကလေကြောင်းနဲ့ရေကြောင်းကပစ်လို့တဲ့ cruise မစ်ဆိုင်းတုံးတွေအပါအဝင်အခြားပေရင်ဒုံးကျည်တွေနဲ့ပါပစ်ခတ်ခဲ့ပြီးယူကရိန်းရဲ့အရှေ့ဘက်အလယ်ပိုင်းဒေသအနောက်ဘက်နဲ့တောင်ဘက်ဒေသကစွန့်အင်အခြေခံအစာအုပ်တွေကိုပစ်ခတ်ခဲ့တယ်လို့ယူကရိန်းကပြောဆိုပါတယ်။စွန့်အင်ထုတ်လုပ်တဲ့အခြေခံအစာအုပ်တွေထိခိုက်ပျက်စီးခဲ့ပြီးနောက်ထပ် NDA မဖြစ်အောင်စစ်ရုံတွေကိုအရေးပေါ်ရပ်ဆိုင်းထားရတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
တောင်တရုတ်ပင်လယ်ပြင်ရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းပတ်ကတရုတ်တိုက်လေယာဉ်တစ်စင်းဟာအမေရိကန်စစ်ကင်းထောက်လေယာဉ်အနီးပင်20အတွင်ကပ်လာတဲ့အတွက်တိုက်မိကန်ဤအခြေအနေကနေရှောင်ပေးလိုက်ရကြောင်းအမေရိကန်စစ်ဘက်ကကြာတာပရင်းတွေကပြောပါတယ်။အဲဒီလိုအနီးဆုံးအထိကပ်ပြီးပြန်တန်းလာတာဟာတရုတ်စစ်လေယာဉ်ရဲ့အန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဒီဇင်ဘာလ21ရက်နေ့ကအဲဒီဖြစ်စဉ်မှာအမေရိကန်ဘက်က RC-135ကင်းထောက်လေရင်ဖြစ်ပြီးတရုတ်လေရင်ကတော့ J-11 ဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်အမေရိကန်ရဲ့ Indo-Pacific ပူးတွဲတပ်ဖွဲ့တွေဟာ Indo-Pacific ဒေသရှိရေကြောင်းလေကြောင်းတွာလာမှုတွေကိုနိုင်ငံတကာဥပဒေပါအတိုင်းဘေးကင်းကင်းနဲ့လွတ်လပ်စွာတွာလာနိုင်ဖို့အတွက်ရည်ရွယ်ထားပါတယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်တွင်ပိုင်တဲ့အငြင်းပွားမှုတွေနဲ့ပတ်သက်ပြီးမှားယွင်းတဆမှုနဲ့ဆက်သွယ်ပြောဆိုရမှာလွဲချော်မှုတွေမရှိအောင်လို့လာမယ့်ဇူလိုင်လာမယ့် January လကစလို့ဖိလစ်ပိုင်အနေနဲ့တရုတ်နဲ့တရားဝင်ဓာတ်ရိုက်ဆက်သွယ်စကားပြောသွားမယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကကြာသပတေးနေ့မှာထုတ်ပေါ်ပြောဆိုပါတယ်တရုတ်နဲ့သဘောတူညီချက်ကိုတော့လာမယ့် January လ3ရက်နေ့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာတရုတ်ပြည်ကိုတော်ရောက်စဉ်လက်မှတ်ရေးထိုးလိမ့်မယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဒုတိယအတွင်းဝင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒေါ်လာဘီလီယံပေါင်းမျိုးစာတန်တဲ့ကုန်ပစ္စည်းတွေတင်ပို့ရာတောင်တရုတ်ပင်လယ်ပြင်တွေကနိုင်ငံတကာရေလမ်းကြောင်းအားလုံးနီးပါးကိုတရုတ်ကတူပိုင်ဖြစ်ကြေညာထားပါတယ်ဒါပေမဲ့2016ခုနှစ်တုန်းကတော့နိုင်ငံတကာခုံရုံးကနေတရုတ်ရဲ့ကြေညာချက်ကိုတရားမဝင်ဘူးလို့သတ်မှတ်ခဲ့ပါတယ်ဖိလစ်ပိုင်မှာတရုတ်နဲ့အဆင်ပြေတဲ့သမ္မတဒူတာတေနောက်ပြီးခဲ့တဲ့မေလအတွင်းကရွေးကောက်ပွဲအနိုင်ရခဲ့တဲ့အာနာရှင်မာကိုရှီယတာဖာဒီနန်မာကိုစ်ဂျူနီယာဟာတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးတိုးမြင့်မယ်လို့ကတိပြုပြောဆိုထားပါတယ်
။ဘရာဇီးနိုင်ငံကအသက်82နှစ်အရွယ်ကဘာကျော်ဂန်နဝင်းဘောလုံးသမားကြီးပီလီဟာဒီဇင်ဘာလ29ရက်မနစ်ကြာတာပရိနေကကွယ်လွန်သွားပါပြီ။သူဟာပြီးခဲ့တဲ့နိုဝင်ဘာလကုန်လကစပြီးဆေးရုံတက်ခဲ့ရတာဖြစ်ပြီးကင်းစာယောဂာနဲ့အတူကြောက်ကန့်နှလုံးယောဂာတွေကိုပါကုသနေရပါတယ်။မနစ်2021ခုနှစ်ကလည်းသူဟာဥမာကြီးကိုခွဲစိတ်ပြီးကျူးမအချိတ်ကိုခွဲထုတ်ကုသခဲ့ရပါတယ်။တစ်ချိန်ကကမ္ဘာအကောင်ဆုံးဘောလုံးသမားအဖြစ်သတ်မှတ်ခံခဲ့ရတဲ့ပီလီဟာဘရာဇီးဘောလုံးအသင်းအတွက်1958 1962နဲ့1980ကမ္ဘာဖလား3ချိန်တိတိစွတ်ကူရယူပေးခဲ့ပါတယ်။သူဟာဘရာဇီးနိုင်ငံရိုယိုဒီဂျနေရိုမြို့ရဲ့အနောက်မြောက်ဘက်မိုင်150အကွာမှာရှိတဲ့ Trust Cocascore မြို့မှာ1940ခုနှစ်ကမွေးဖွားခဲ့ပါတယ်။အသက်15နှစ်အရွယ်ကတည်းကဘရာဇီးနိုင်ငံရဲ့နာမည်ကျော် Santos ဘောလုံးအသင်းမှာစာချုပ်ချုပ်ဆိုကစားခဲ့ပြီးနောက်တစ်နှစ်အကြာ16နှစ်မှာပဲဘရာဇီးနိုင်ငံလက်ရွေးစင်အသင်းမှာရွေးချယ်ခံခဲ့ရပါတယ်။အဲ့ဒီနောက်အသက်19နှစ်အရွယ် 1958 ကမ္ဘာဖလားဘောလုံးပွဲမှာသူပါဝင်တဲ့ဘရာဇီးအသင်းကဘာဖလားစူကြီးကိုရရှိခဲ့ပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့တို့ကြား၃ရက်ကြာငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲမှာသဘောတူညီချက်၄ခုရပြီးကြာတာပရင်းနေမှာပြီးဆုံးခဲ့ပါတယ်ဒီသဘောတူညီချက်ထဲမှာ2023ခုနှစ်မှာစစ်ကောင်စီကကျင့်ပမဲ့ရွေးကောက်ပွဲကိုရွေးကောက်ပွဲစံချိန်စံကျွန်းနဲ့အညီကျင့်ပရေးဆိုရလဲပါဝင်နေတာပါရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမွန်ကတင်ပြထားပါတယ်ရှင
်စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့တို့နေပြည်တော်မှာ၃ရက်ကြာဆွေးနွေးပြီးတဲ့နောက်သဘောတူညီချက်၄ချက်ရရှိခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်တွေထဲမှာပါတီစုံနိုင်ငံရေးစနစ်ကိုလက်ခံရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးရွေးကောက်ပွဲကိုရွေးကောက်ပွဲစံချိန်စံညွှန်းနဲ့အညီဆောင်ရွက်ရေးဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်။ရရှိခဲ့တဲ့သဘောတူညီချက်တွေနဲ့ပတ်သက်ပြီးရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ဒုတိယဥက္ကဋ္ဌနဲ့လက်နက်ကိုင်၅ဘွဲ့ကိုစားပြောရေးဆိုခွင့်ရှိသူဒေါ်စောမြတ်ရာဇာလင်းက VOA ကိုအခုလိုပြောပါတယ်။
ဘောတူညီချက်အဖြစ်ကတော့၄ချက်ဖြစ်ပါတယ်။မှတ်တမ်းကတော့ကျမတို့၅ချက်အရရှိခဲ့ပါတယ်။ကျမတို့ကဘောတူညီချက်ရဲ့အသေးစိတ်ကိုကြားလို့ရှိရင်ဒီစိတ်မှာရေးထားတာမဟုတ်ပါဘူး။အဓိကကတော့ရည်ဘူးရပါပဲပြောလို့ရပါတယ်
။သွေးဆောင်ဆွေးနွေးပွဲအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၅ဘွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။လာမယ့်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိုရွေးကောက်ပွဲစံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ရေးဆိုတဲ့အချက်နဲ့ပတ်သက်ပြီးအခုလိုရှင်းလင်းပြောဆိုပါတယ်။
ဒီရွေးကောက်ပွဲအနှစ်သာရတွေပေါ့အဲ့ဒါကိုပါကျမတို့ကဆွေးနွေးပြီးတော့မှရေဘူးရအဖြစ်စပွဲတစ်ခုဆိုလို့ရှိရင်တရားဥပဒေစိုးမိုးမှုရှိရမယ်ဒေသတည်ငြိမ်ဥစ္စာမှုရှိရမယ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲရှိရမယ်ဟိုလွတ်လပ်ပြီးတော့မှတရားမျှတတဲ့ရွေးကောက်ပွဲစနစ်ဖြစ်ဖို့လိုတယ်လို့တိုက်ရိုက်မင်းနဲ့ရွေးရှိပေးတဲ့စနစ်မျိုးဖြစ်ဖို့လိုတယ်အပြီးလို့ရှိရင်နေရာတိုင်းမှာတပြိုင်တည်းတည်းကျင်းပမယ်ဆိုတာကတော့ဒီဥပဒေနဲ့အညီပေါ့ရွေးကောက်ပွဲဥပဒေတွေဖြစ်တယ်ဆိုပြီးတော့မှ EO ဘက်ကဆွေးနွေးတဲ့သဘောဖြစ်ပါတယ်ဆွေးနွေးပြီးတော့မှရေဘူးရအဖြစ်ကျမတို့သဘောတူညီဖြစ်ကြတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာနေရာတိုင်းမှာတပြိုင်တည်းရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေရှိမရှိနဲ့ပတ်သက်ပြီးမေးမြန်းရမှာနိုင်ငံရေးလေးလံသုံးသပ်သူဦးရဲထွန်းတီဘောကအခုလိုပြောဆိုထားပါတယ်
နိုင်ငံလုံးဟိုရွေးကောက်ပွဲကျင်းပတဲ့အချိန်ကိုပြိုင်နေတဲ့ဖြစ်ဖို့ဆိုတာကဖြစ်နိုင်ပါတယ်ဒေသတစ်ခုမှာ အချို့မျိုးနယ်တွေမှာကလုံလုံမရှိလို့မလုံနိုင်ဘူးသူတို့ခြံနှက်ထားကြလို့ရတယ်ခြံနှက်ထားတဲ့နေမျိုးတွေကလက်ခံနယ်ဒီတစ်ခုရဲ့အစိပ်ပိုင်းနဲ့ဖြစ်တယ်ဆိုရင်သွတ်တော်ကိုယ်တည်းနေရာကိုမထိကြဘူးအခုကပြာစနစ်လုံမယ်ဆိုတော့ပြာစနစ်ရဲ့မဲခံနယ်တစ်ခုကခရိုင်တစ်ခုဖြစ်ဖို့များတယ
်လက်ရှိအခြေအနေမှာနေရာဒေသအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေရာကြောင့်ရွေးကောက်ပွဲကျင်းပရေးခက်ခဲမယ်လို့သုံးသပ်တာတွေလည်းရှိနေတာဖြစ်ပါတယ်စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဖွဲ့တို့ရရှိတဲ့သဘောတူညီချက်၄ချက်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးအချက်၁၀ချက်ပါဝင်ကြောင်းထုတ်ပြန်ထားပေမဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးမှတ်တမ်း၅ရက်ထဲမှာတော့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့အလို့သဘောတွေးဆောင်ညှိနှိုင်းရေးကော်မတီနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့အမြန်ဆုံးတွဲဆောင်ရေးဆိုတာလည်းပါဝင်ပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့လက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ရေးကိုကြိုးပမ်းဖို့ဆိုတာလည်းထုတ်ပြန်ချက်မှာပါပါတယ်။ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့မူဖြစ်တဲ့မြန်မာပြည်ရဲ့အချက်အသေးကိုတက်ဆိုင်သူတွေပါဝင်တဲ့ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်လည်းလက်ရှိဆွေးနွေးပွဲမှာဆွေးနွေးခဲ့ကြောင်းဒေါ်စောမြရာဇာလင်းကပြောပါရယ်လက်ရှိဆွေးနွေးရတဲ့တိုင်းရင်းသားလက်နက်ကိုင်၅ဖွဲ့တွေကတော့ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲနှစ်ကြိမ်မှာပါဝင်ခဲ့တဲ့ NCA လက်မှတ်ထိုးအဖွဲ့တွေဖြစ်တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့မွန်ပြည်သက်ပါတီ NMSP တို့ကတော့လက်ရှိဆွေးနွေးပွဲကိုတက်ရောက်လာတာမရှိပါဘူး NCA လက်မှတ်ထိုးအဖွဲ့တွေကကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကတော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်တာမရှိဘဲစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်တံကနေပါတွေ့ချက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOE ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတည်းရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်အခုကတော့ကုန်လွန်တော့မဲ့2022ခုနှစ်အတွင်းအာရှဒေသအတွင်းကစီးပွားရေးသတင်းတွေကိုကိုညံဝဲအောင်ကစူးစီးတင်ပြထားပါတယ်နားဆင်ကြပါရှင
်မင်္ဂလာပါကုန်လွန်ပြီဖြစ်တဲ့2022ခုနှစ်အတွင်းမှာအာရှနိုင်ငံတွေရဲ့စီးပွားရေးပြန်လည်ရုံးထားတဲ့အခြေအနေတွေကိုပြောပြသွားမှာဖြစ်ပါတယ်အရင်တုန်းကကိုဗစ်ကာလကြုံခဲ့ရတဲ့ဒဏ်တွေကိုအာရှနိုင်ငံတွေကဘယ်လိုမျိုးရုံးခံကြိုးစားကြသလဲဆိုတဲ့အကြောင်းတွေကိုတင်ပြသွားမှာပါကျွန်တော်ညံဝဲအောင်ပါခင်ဗျာ။ပြောက်သွားပါပါ။ကျွန်တော်ညံဝဲအောင်ပါခင်ဗျာ
။တရုတ်နိုင်ငံက AI ညံရီတုထုတ်လုပ်တဲ့နာမည်ကျော် Baidu ကုမ္ပဏီကတော့ driver မလို့ပဲပြေးဆွဲနိုင်မဲ့လျှက်စစ်ကားတွေထုတ်လုပ်ပြီး2023ထဲမှာရောင်းချပေးသွားမယ်လို့ကြေညာလိုက်ပါတယ်။လက်ကန် steering ကိုအရှင်ဖြုတ်နိုင်ပြန်တက်နိုင်တဲ့ Apollo RT6 ဆိုတဲ့လျှက်စစ်ကားတစ်မျိုးကိုမကြသေးမီကလေးဆက်လိုက်တာပါ။ဒီကားတွေကိုတက္ကစီပြေးဆွဲလို့တဲ့လုပ်ငန်းရှင်တွေအတွက်ရည်ရွယ်ထုတ်လုပ်တာလို့ဆိုပါတယ်။ Apollo RT6 အသစ်တစ်စီးစင်းလုံးကယွမ်2သိန်းခွဲသာပေးရမှာဖြစ်ပြီး Baidu ကအရင်ထုတ်ခဲ့မှုတဲ့ယွမ်4သိန်း8000နဲ့လျှက်စစ်ကားနဲ့ရှင်ရင်ဈေးသက်သာတယ်လို့ကုမ္ပဏီကဆိုပါတယ်။ Baidu ကအခုထုတ်လိုက်တဲ့ကားမှာဝေကင်းလုံုံရေးအတွက်ကားပပလင်မှာမျက်လုံးလိုကင်မရာ12ခုနဲ့အာယုံခံရေဒါ10ခုထည့်သွင်းထားပါတယ်။ LiDARs လို့ခေါ်တဲ့အဲ့ဒီအာယုံခံရေဒါ10ကိုလေဆာရောင်ကြီးနဲ့အသုံးပြုထားတာပါ။ Apollo 9ခေါ် Baidu ကုမ္ပဏီရဲ့စက်ရုပ်တက္ကစီပြေးဆွဲရေးလုပ်ငန်းခွဲကတော့ driver လိုက်ပါတဲ့သူ့ရဲ့မောင်းသူမဲ့ကားအစီးတသန်းကို2020ကစပြီးတရုတ်ပြည်ရဲ့မြို့ကြီးဆယ်မြို့မှာစမ်းသပ်ပြေးဆွဲနေကြတာပါအခုတော့လူလိုက်ပါစရာတောင်မလိုတော့ပဲဘေကျင်းမြို့တော်လမ်းမတွေပေါ်မှာပြေးဆွဲခွင့်ကို AP လကစလို့ရရှိထားပြီလို့ Baidu ကုမ္ပဏီကပြောပါတယ်ခင်ဗျာ
ဆူရှာတဲ့မီးအောင်အောင်မှာမိတ်ကပ်အထူကြီးတွေလိန်လာပြီးကပြဖြောပြနေတဲ့ရှေးခေတ်ဟောင်းတရုတ်ရိုးရာအော်ပရာပြဇာတ်အဖွဲ့ကိုမြင်နေရတာပါဆိုင်ယုံဟောင်းလို့ခေါ်တဲ့ဒီပြဇက်အဖွဲ့ကထိုင်းနိုင်ငံနဲ့လှည့်လည်ကပြနေပါတယ်။တရုတ်ရိုးရဒဏ္ဍာရီတွေကမြင်းစည်းသူရဲကောင်းအပြိုစင်ဇလန်းကိုခင်းကျင်းပြသနေတာပါ။
ဒီလိုရှေ့ခေတ်တရုတ်ပြဆက်ဖျော်ဖြေမှုက19ရာစုအစောပိုင်းတရုတ်ပြည်မကြီးကနေထိုင်းနိုင်ငံကိုရွှေပြောင်းအခြေချလာတဲ့တရုတ်တွေနဲ့အတူပါလာခဲ့တာလို့ဆိုပါတယ်တရုတ်လူမျိုး14ရာခိုင်နှုန်းရှိတဲ့ထိုင်းနိုင်ငံမှာဆိုင်ယွန်ဟောင်အော်ပရာအဖွဲ့လိုပဲအခြားတရုတ်ပြဆက်အဖွဲ့တွေနိုင်ငံတစ်လွှားမှာကပြနေတာပါဆိုင်ယွန်ဟောင်အဖွဲ့ကတော့လွန်ခဲ့တဲ့အနှစ်20ကျော်ကစတင်တည်ထောင်လာခဲ့တာဖြစ်ပါတယ်
ดูเนี่ยมีเป็นพันคนนะมาแสดงก็มีเป็นร้อย
ฉิงก็ส่วนยินป่วยจิปยิกตาฉောင်เนี่ยจีลาจิบาเลยญาป่วยตะป่วยมาก้าจีเตยากนั้นชื่อแกดาบาอะคูတော့ဒီလိုအခြေအနေမျိုးပြန်မရနိုင်သေးပါဘူ
းထိုင်းနိုင်ငံမှာအမှုပညာနဲ့စီးပွားရှာတဲ့လုပ်ငန်းတွေကိုဗစ်ကြောင့်ထိခိုက်နေစေဖြစ်ပါတယ်တညတာကပြပြီးချိန်မှာတော့ဒီဇတ်အဖွဲ့တစ်ခုလုံးငားရင်ကအဖြစ်ဘတ်9000ကျွေးရတယ်လို့မန်နေဂျာတက်ချိုင်းကပြောပါတယ်ဒီငွေတွေကိုအဖွဲ့ထဲမှာအလုံးခွဲယူကြသလိုတည်ယူပို့ဆောင်စည်းအတွက်လည်းအသုံးပြုပါတယ်။လန်တလောသူတို့ရတဲ့အမှုပညာကြီးကတိတ်မများဘူးဆိုပေမဲ့စားဖို့တောက်ဖို့တော့အဆင်ပြေပါသေးတယ်လို့မန်နေဂျာတက်ချိုင်းကပြောပါတယ်ခင်ဗျာ
။ငမန်းဖန်စီတက်ပြတ်မှုကိုတဘာဝဝန်ကျင်ထိန်းသိမ်းသူတွေရဲ့ညီလာခံကနေတားမြစ်တင်းကျပ်လိုက်တဲ့အတွက်ဟောင်ကောင်ကငမန်းတောင်ရောင်းဝယ်ရေးလုပ်ငန်းတွေထိခိုက်လာနိုင်တဲ့အကြောင်းနဲ့ကျမကြီးအတွက်စားတဲ့ကော်ဖီရွက်အနွယ်ဝင်ခေအရွက်စိမ်းစိုက်ပျိုးရေးလုပ်ငန်းတောင်ကိုရီးယားနိုင်ငံမှာအလုပ်ဖြစ်နေတဲ့အကြောင်းတင်ပြခြင်းပါတယ်။သဘောဝတော်ရင်ဒရိဆန်ကာကွယ်ထင်းသိမ်းရေးကဘာလုံးဆိုင်ရာညီလာခံတရက်ကိုပနားမနိုင်ငံမှာတလောကကျင်းပခဲ့ပြီးမျိုးတုံးပြောက်ွယ်သွားနိုင်တဲ့ငမန်းမျိုးစိမ်း54ခုနဲ့ပတ်သက်လို့ကာကွယ်တားမြစ်သွားရေးစည်းမျဉ်းဥပဒေတွေထုတ်ပြန်အတည်ပြုခဲ့ကြတာပါ။နိုင်ငံတချို့မှာငမန်းတောင်ဟင်းကျိုးစားသုံးရောင်းချမှုအလွန်များပြားလာတာကြောင့်လဲငမန်းဖန်ဆီးမှုများပြားနေသလိုမျိုးတုံးမဲ့အန္တရာယ်နဲ့ရင်ဆိုင်လာရပါတယ
် I think people consumers could change that
ငမန်းတောင်စားသုံးသူတွေအနေနဲ့ပြန်စင်စားပြီးအတွေးကိုပြောင်းချိစေချင်ပါတယ်ဒီပင်လယ်ငမန်းတွေကိုနိုင်ငံရဲ့ခြားပင်လယ်ထဲမှာဖန်ပြီးတင်သွင်းနေရတာပါအခုဆိုရင်ငမန်းအလွန်အကျွံဖန်ဆီးတာတွေဖြစ်နေပါတယ်အလွန်အကျွံဖန်နေတာကပင်လယ်ရဲ့ဇီဝဂေဟစနစ်ကိုပျက်စီးစေပါတယ်
ဟောင်ကောင်ကျွန်းမှာငမန်းတောင်ဟင်းကျိုးစားသုံးမှုအလွန်များပြားလာကြောင်းနိုင်ငံတကာအဖွဲ့အစည်းကအခုလိုတားမြစ်လိုက်ချိန်မှာငမန်းတောင်ရောင်းဝယ်ရေးအတွက်ကြီးမားတဲ့အခက်အခဲကြုံလာပွဲရှိနေပါတယ်ငမန်းတောင်အစားအသုံးဆုံးအာရှနိုင်ငံတွေထဲမှာတရုတ်ဟောင်ကောင်ထိုင်ဝမ်ဂျပန်နိုင်ငံတွေအများဆုံးဖြစ်ပြီးဗီယက်နမ်ထိုင်းမလေးရှားတို့လည်းပါဝင်တာပါအခုလိုဥပဒေချမှတ်တားမြစ်လိုက်ခြင်းအဖြစ်ဈေးကွက်ထဲငမန်းရောင်းဝယ်မှု90ရာခိုင်နှုန်းလောက်ကာကွယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်တကီလိုကိုဒေါ်လာ1000လောက်ပေးရတဲ့ငမန်းတောင်တွေကိုဈေးကွက်ထဲရောင်းဝယ်မှုပမာဏကတစ်နှစ်ကိုဒေါ်လာတန်း900ဘူးလောက်ရှိပါတယ်။နှစ်စဉ်ဆိုလိုငမန်းကောင်ကြီး63တန်းကနေတန်း290ကျော်အထိအသက်ခံရပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာ15နှစ်ကြာနေထိုင်လာခဲ့တဲ့အသက်38နှစ်အရွယ်ဆိုဖီကင်ဆိုတဲ့ကိုရီးယားအမျိုးသမီးဟာအစားအသောက်တွေအကြောင်းရေးသားနေတဲ့ဘလော့ဂါတစ်ဦးဖြစ်ပြီးသူတောင်ကိုရီးယားကိုပြန်ရောက်လာချိန်မှာကျန်းမာရေးအတွက်စားသုံးရတဲ့ဂေါ်ဘီတို့ရွက်အနွယ်ဝင်ခေအရွက်စိမ်းကိုစိုးမျိုးကစူပါမားကတ်တွေမှာလိုက်ရှာဝယ်ယူပေမဲ့အလွယ်တကူမတွေ့ခဲ့ရပါဘူး။ဒါနဲ့ပဲအကြံရပြီးဒီခေအရွက်ကိုစိုက်ပျိုးနိုင်မဲ့တောင်သူတွေကိုရှာဖွေစည်းရုံးပြီးမားကတ်ကာလီဆိုတဲ့နာမည်နဲ့အွန်လိုင်း app တစ်ခုတည်ထွင်ကတောင်ကိုရီးယားမှာခေအရွက်ဖြန့်ဖြူးပေးတဲ့ဈေးကွက်အခိုင်အမာတစ်ခုဖြစ်လာဖို့အတွက်ကျိုးစားဖန်တီးခဲ့တာပါသူတို့လုပ်ငန်းကဖြန့်ဖြူးနေတဲ့ခေအရွက်တွေဟာအရေးသွေးမြင့်မာပြီးပို့ဆောင်မှုမြန်ဆန်တယ်လို့လည်းဆိုပါတယ
်ဦးရနာရီဆိုအချက်တင်ခေရီ
အခုဆိုရင်ကိုရီးယားမှာခေအရွက်စားသုံးမှုခေစားလာတာကြောင့်အတော်လေးရောင်းရပါတယ်အထူးသဖြင့်ဝိတ်ချခြင်းသူအစိတ်တောက်ဖြေလိုသူအမျိုးသမီးတွေကြားမှာဒီအရွက်စားသုံးဖို့အာတီတပုံများလာကြတော့ကျွန်တော်တို့စိုက်ပျိုးရေးသမားတွေအတွက်အလုပ်ဖြစ်လာပါတယ်
ဝန်ဒိုစီကထွက်တဲ့အချားဟင်းသီးဟင်းရွက်တွေကိုဆိုင်ပေါ်မှာအနည်းဆုံး2ရက်3ရက်လောက်သွားတင်ထားလိမ့်ရှိပေမဲ့အခုစနစ်တက်မှာတော့လက်ဆက်မှုကိုဦးစားပေးတယ်လို့ဆိုပါတယ်။ Miss Sophie Kim ဦးစီးတဲ့ Market Kelly ဆိုတဲ့ဟင်းရွက်ဖြန့်ဖြူးရေးဝန်ဆောင်မှုကသူတစ်ပါးထက်နှာတစ်ပြားသာနေပြီးလုပ်ငန်းလေပတ်ငွေပမာဏဒေါ်လာ3ဘီလီယံလောက်ဖြစ်လာပါတယ်။သူတို့စီကအရွက်တွေကို Amazon လို Uber Eats လို့ကားတွေနဲ့အမြန်ပို့ပေးနိုင်တာကြောင့်လဲပို့ပြီးအောင်မြင်လာတာပါ။Market Kali Company ကဖြန့်ဖြူးပေးနေတဲ့အထက်မှာခေအရွက်တွေအပါအဝင်ဟင်းသီးဟင်းရွက်အမျိုးပေါင်း30လောက်ရှိတယ်လို့ဆိုပါတယ်။လာမယ့် February လတည်းရောက်ရင်သူတို့လုပ်ငန်းအစုရှယ်ယာကိုအများပိုင်းအဖြစ်စတင်ရောင်းချပေးဖို့ရှိပါတယ်ခင်ဗျာ။ တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာအလိုအလျောက်မောင်းနေတဲ့ဘတ်စကားတွေကိုစတင်စမ်းသပ်ပြေးဆွဲနေတဲ့အကြောင်းနဲ့ VNN VinFast ကားကုမ္ပဏီတို့ကဲစစ်ကားတွေကိုအမေရိကန်ဈေးကွက်ထဲရဲစွန်ပြီးထိုးဖောက်နိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းတင်ပြချင်ပါတယ်ကျွန်တော်ညံဝင်းအောင်ပါတောင်ကိုရီးယားမြို့တော်ဆိုးမှာအလိုအလျောက်မောင်းနေတဲ့ဘတ်စကားတွေစတင်စမ်းသပ်ပြေးဆွဲကြည့်နေပါပြီ driver မပါပဲမောင်းမဲ့ကားတွေကိုလူတွေစီးကြည့်တဲ့အခါစိတ်သက်သာလုံခြုံမှုရှိရလားဆိုတာကိုလေ့လာနိုင်ဖို့အင်ဂျင်နီယာတွေကစမ်းသပ်နေတာဖြစ်ပါတယ်ဒီလိုအလိုလျောက်မောင်းဘတ်စကားကပုံမှန်ဘတ်စကားတွေနဲ့မတူပဲဗရင်းပေါက်သေးငယ်ထားတာကားဘော်ဒီတောင်းတွေကိုလုံးဝန်းထားတာမျိုးကြောင့်တာမန်ကားထက်အယုတ်နဲ့တောင်ပိုတူနေတာပါအကြီးစားဆက်မှုလုပ်ငန်းဖြစ်တဲ့ဟွန်ဒိုင်းကုမ္ပဏီတို့ဒီကားဒီဇိုင်းကိုတော့နိုင်ငံတကာစံနှုန်းတွေအတိုင်းရေးဆွဲခဲ့တာလို့ဆိုပါတယ
် For the safety purpose we are operating as a manual at the moment
but အနီအကင်းစီဖို့အတွက်လောလောဆယ်မှာလူလိုက်ပါပြီးထိန်းချောင်းပေးနေပါတယ်နောင်ကျရင်တော့ driver လုံးဝမပါပဲစမ်းမောင်းကြည့်မှာပါဒါကအစိုးရရဲ့စီမင်းစည်းကမ်းတွေကြောင့်ပါဒီလိုဘတ်စကားမျိုးကိုအများသုံးလမ်းမကြီးတွေပေါ်မှာခက်များများပြေးဆွဲကြည့်ကြပါတယ်ဒီနည်းပညာကဈေးသက်သာရမယ့်အပြင်ကားတွေအကျန်းခံနိုင်အောင်လည်းထုတ်သွားမှာပါ
ဒီလိုကားမျိုးလမ်းပေါ်မှာအကြိမ်များများပြေးဆွဲနိုင်ရင်တော့လူတွေလည်းကျင်သားရသွားမှာပဲလို့စမ်းသပ်ပြေးဆွဲသူတွေကမျှော်လင့်နေပါတယ်။ကိုရီးယားတို့ဒီနည်းပညာကကလေးတွေဆော့တဲ့လေကိုအတုံးလေးတွေဆက်ထားတယ်လို့မျိုးအလိုလျောက်မောင်းကားတွေမှာသုံးမဲ့ကရိယာကိုအစိအပိုင်းလိုက်ခွဲပြီးလှုပ်ထားတာကြောင့်ဈေးစကတက်သာစေပြီးဒီကားမှာအာယုံခံစနစ်ပါပြီးကားပပတ်လေဝန်းကျင်ကပုံရိပ်ကိုဖမ်းယူနိုင်မဲ့ကင်မရာတွေလည်းတပ်ဆင်ထားပါတယ်ဒီဘတ်စကားဟာဆိုးမြို့တဲကနှစ်မိုင်ပတ်လည်လမ်းကြောင်းကိုမိနစ်20လောက်အတွင်းဒရိုင်ဘာတယောက်လိုက်ပါထိန်းချောင်းပင်းရင်စမ်းသပ်မောင်းနေတာပါလောလောဆယ်ဒီကားကိုအခမဲ့လိုက်ပါစီးနှင်းနိုင်ပြီးမိုဘိုင်းအက်ပ်ကတဆင့်ဂျိုတင်လက်မှတ်ရယူထားရမှာဖြစ်ပါတယ်ခင်ဗျာပြည်တွင်းလုပ်ငန်းတွေမှာအကြီးအကျယ်အောင်မြင်မှုရနေတဲ့ VNN Vin Group စီးပွားရေးကော်ပိုရေးရှင်းကသူ့ရဲ့ VinFast ကားတွေကိုအမေရိကန်ဈေးကွက်ထဲဝင်တိုးပြီးရောင်းချနိုင်ဖို့အစီအစဉ်တွေချမှတ်လုပ်ဆောင်လာပါတယ်အမေရိကန်မှာ VinFast ရဲ့လက်စစ်ကားတွေထုတ်ပြီးရောင်းချသွားဖို့ဆိုတာကို VNN ရဲ့ဘီလီယံနာတတိကြီး Farnet Bon ကစတင်ကြံစည်ခဲ့တာပါ VinFast ကားကုမ္ပဏီကထုတ်တဲ့လက်စစ်ကားတွေကိုတော့ကားထုတ်လုပ်မှုတဘာရင့်နေပြီဖြစ်တဲ့အမေရိကန်ဈေးကွက်ထဲမှာထိုးပေါက်နိုင်ဖို့ဆိုတာကစိန်ခေါ်မှုများစွာရှိနေသေးတယ်လို့VinFast company တာဝန်ရှိသူတွေကပြောပါတယ
် We would need to have a lot of local contents in the US
America မှာတခြားကားကုမ္ပဏီတွေကရစ်စစ်ကားမျိုးစုံထုတ်ပြီးတော့ရောင်းနေချိန်မှာကျမတို့ကသူတို့နဲ့ရှင်ပြန်ရမှာဆိုတော့စိန်ခေါ်မှုတွေအများကြီးကြုံရမယ်ဆိုတာလည်းသိပါတယ်ကျမတို့စီမှာထုတ်ပြီးသားရစ်စစ်ကားတွေအမြောက်အများရှိပေမဲ့လို့အရန်အကောင်းလို့နဲ့ engine ဆွဲအားမျိုးတော့မဟုတ်သေးပါဘူးကားဝယ်စီးသူတွေရဲ့လိုအပ်ချက်တွေကိုတော့ဖြည့်ဆည်းပေးနိုင်မယ်ဆိုရင်ဈေးကွက်ထက်အမြန်ဆုံးနေရာရလာဖို့များပါတယ်
အသက်20ကျော်အရွယ်ယူကရိန်းနိုင်ငံမှာနေခဲ့မှုတဲ့ဘုန်ဟာသူ့ရဲ့ပိုင်ဆိုင်မှုကဒေါ်လာ5ဘီလီယံကျော်ရှိပါတယ်။ Vin Group ကထုတ်တဲ့ VinFast ကျစ်စစ်ကားတွေကတော့ VNN နိုင်ငံတွင်ပြည့်စွက်နေပြီဆိုပေမဲ့နောက်ခြေတလန်းတက်ပြီးနိုင်ငံခြားဈေးကွက်ထဲကိုထိုးပေါက်ဖို့ကြံစည်လာတာဖြစ်ပါတယ်။အမေရိကန်မှာလက်စစ်ကားတွေထုတ်နိုင်ဖို့ဒေါ်လာ2ဘီလီယံရင်းနှီးမြှုပ်နှံထားပြီးမြောက်ကယ်ရိုလိုင်းနားပြည်နယ်မှာကျစ်စစ်ကားရောဘက်ထရီပါထုတ်နိုင်ဖို့စက်ရုံတည်တောင်းထားပါတယ်။အဲဒီစက်ရုံကနေတစ်နှစ်ကိုကားအစီးရေ3000ခွဲလောက်ထုတ်နိုင်မှာဖြစ်ပြီးလူ 8,000 ကျော်ကိုအလုပ်သစ်ပေးနိုင်မှာဖြစ်လို့ VinFast ရဲ့ရင်းနှီးမြှုပ်နှံမှုကိုသမ္မတဘိုင်ဒန်ကတော့ပြီးခဲ့တဲ့မတ်လကကြိုဆိုခဲ့ပါတယ်ခင်ဗျာ
ဒါတွေကတော့2022ခုနှစ်အတွင်းအာရှနိုင်ငံတွေကြုံခဲ့ရတဲ့စီးပွားရေးအခြေအနေတစိတ်တစောင်းပဲဖြစ်ပါတယ်ခင်ဗျာသောရရှင်နေနှစ်သစ်မှာပျော်ရွှင်ကြပါစေဗျာ
ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American တန်ရဲ2022ခုနှစ်ဒီဇင်ဘာလ30ရက်တောက်ချန်နေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ချင်ရပါမယ်ဒီနောက်မှာတော့ကျမ်းမာရေးအစီအစဉ်နဲ့အတူ
ရအတင်းတော့ကိုတက်နေကလပ်ပါဝင်ပြီးတော့လောက်ချတာနေသူဝင်နေတော့လောက်လာဒီအတင်းတော့အသေးမှပဲလို့တယ်လူငယ်ရှိတဲ့သူတွေလည်းနည်းနည်းအားနည်းတဲ့ခါကျတော့
တိုင်းရင်တည်ရင်လွာတည်ရင်ဘတ်စင်ခဏမှာနားဆင်ချရပါမယ်ရှင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ပြပါမယ်စစ်ကောင်စီအာဏာသိမ်းချိန်ကစပြီးကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာမို့စစ်ဆောင်ပြည်သူတွေလည်းတိုးပွားနေပါတယ်ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လုံရတဲ့နေ့စစ်အာဏာသိမ်းချိန်ကစပြီးတိုက်ပွဲတွေဖြစ်ပွားလို့ကရင်ပြည်နယ်မှာထွက်ပြေးတိမ်းရှောင်သူဦးရေအနည်းဆုံး 3,000 ကျော်ရှိမယ်လို့ကရင်လူ့အခွင့်အရေးဖွဲ့ကခန့်မှန်းပါတယ်တထုံညောင်လေးပင်ဖာပွန်မြိတ်တဝဲနဲ့ဒူပလာယာခရိုင်တွေကစစ်ဆောင်ဒုက္ခသည်တွေကိုတွဲဆုံမေးမြန်းပြီးဇွန်လမှာ68မျက်နှာအစီရင်ခံစာထုတ်ဝေထားပါတယ်ထိုင်းနိုင်ငံမှာဝင်ရောက်ခိုလုံဖို့လည်းအကဲအကဲအများကြီးရှိပါလေစစ်ဆောင်ဒုက္ခတွေအများစုဟာပြည်တွင်းမှာတိမ်းရှောင်နေကြတာမို့အချက်အလက်ကောက်ယူဖို့အတော်လေးအကဲအကဲရှိပါလေထိုင်းနိုင်ငံမှာခိုလုံခွင့်ရအောင်ကြိုးပမ်းတဲ့မြန်မာပြည်သားအများစုဟာပြန်ပို့ခံကြရပါလေ2020ဧပြီလ6ရက်နေ့အထိထိုင်းစစ်တပ်လက်အောက်ခံယာယီလုံခြုံရေးနယ်မြေ5ခုမှာခိုလုံခွင့်ရတဲ့စစ်ဆောင်ဦးရေဟာ1980တာရှိပါလေတဲ့ဒီခလုံးရေးစခန်းတွေရှိတာကြာပြီဖြစ်ပေမဲ့ဒုက္ခတွေအစ်စ်ကိုထိုင်းဆိုရကလက်မခံနိုင်ဘူးလို့ဆိုပါတယ်မြန်မာပဲချမ်းတောင်ရင်မြစ်ကမ်းမှာဘာသာရေးအဖွဲ့ KNU နဲ့လူမှုရေးအဖွဲ့ရှိကစစ်ဆောင်စခန်းတွေတည်ဆောက်ပေးပါတယ
်စစ်ဆောင်ဒုက္ခတွေဥယေဟာလွန်ခဲ့တဲ့ AP လမှာ11400အထိတိုးပွားလာတဲ့အတွက်စခန်းရေးအတွက်ဟာလည်း၈ခုအထိတိုးပွားလာပါတယ်သူတို့ကိုစားသုံးကုန်ပစ္စည်းပုံမှန်ထောက်ပံ့နိုင်ပေမဲ့ထိုင်းအာဏာပိုင်ရဲ့ခွင့်ပြုချက်လိုအပ်ပါတယ်တိုးပွားလာတဲ့စစ်ဆောင်ဒုက္ခသည်တွေကိုထောက်ပံ့ဖို့ကယ်ဆယ်ရေးအဖွဲ့တွေမှစားသုံးကုန်ပစ္စည်းတွေရှိပေမဲ့ထိုင်းနဲ့မြန်မာစစ်တပ်တွေကကြားဝင်ချုပ်ကန်နေတဲ့အတွက်ရတဲ့နဲ့အထောက်ပံ့အလုံးလောက်မရရှိကြဘူးလို့ဆိုပါတယ်အခုဆိုရင်ကော့ကရိတ်မြို့နယ်မှာစစ်ဆောင်ပြည်သူ4000ကျော်ရှိပြီးဖားပုံမှာ9000ကျော်ရှိနိုင်တယ်လို့ဒေသခံအရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းပါတယ်တိတော်ကြောက်ကူမြေကမ်းစသဖြင့်နေရာအနှံပြားမှာပိုးအောင်နေထိုင်ကြတဲ့အတွက်မှတ်တမ်းလုပ်ဖို့ခက်ခဲပါတယ်စစ်ဆောင်စခန်းကထောက်ပံ့မှုကိုရယူပြီးစခန်းပြင်ပမှာတွားရောက်နေထိုင်သူကများတယ်လို့ဆိုပါတယ
်ထောက်ပံ့တဲ့ကေဇေးရေးအဖွဲ့ရောစစ်ဆောင်ပြည်သူရောစစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုအန္တရာယ်ကိုရင်ဆိုင်နေရပါတယ်အရင်ပြည်နယ်မှာစစ်ဆောင်သူဦးရေ 3,000 ရှိပေမဲ့အနည်းငယ်ကသာထောက်ပံ့နိုင်ပါတယ်စစ်ဆောင်ဒုက္ခတွေအများစုဟာအသက်ရှင်တန်ဖို့အတွက်လိုအပ်တဲ့အခြေခံတွေရဖို့ရုန်းကန်နေကြရပါတယ်။ထိုင်းနိုင်ငံအခြေစိုက်ကေဇယ်ရေးအဖွဲ့အစည်းတွေဟာနေဆက်ကစစ်ဆောင်စခန်းတွေကိုစားသုံးကုန်ထောက်ပံ့နိုင်ပေမဲ့ပြည်တွင်းကိုဆက်ပြီးပို့ဆောင်ဖို့အခက်အခဲရှိပါတယ်။နေဆက်နဲ့နှီးတဲ့မြို့တွေကလည်းပြည်တွင်းကစစ်ဆောင်ဒုက္ခတွေတွေစီကိုစားသုံးကုန်တွေပို့ပေးနိုင်ပါတယ်။ဒါပေမဲ့တိုင်းနာလက်နဲ့ကင်တီတဲ့ရောက်သွားမှာဆိုရင်လည်းအတွက်စစ်ကောင်စီတပ်ဟာပစ္စည်းတည်ယူပို့ဆောင်မှုကိုတင်းကျပ်စွာကန့်တတ်ထားပါလေ
ဒီလိုလှုပ်တဲ့အတွက်ကျေးလက်ဒေသကိုကုန်ပစ္စည်းဝင်ရောက်ဖို့ခက်ခဲသွားပါတယ်လူမှုရေးအရထောက်ပံ့မှုကိုလက်ခံဖို့2019ကမြန်မာအစိုးရလက်ခံခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာအချီးနှီးဖြစ်သွားပါတယ်မြေမြုံမိုင်းတွေတိုက်ပွဲတွေကိုရှောင်ကွင်းသွားလာနေစမှာခီးသွားလာမှုကန့်တတ်ပြီးစစ်စီးဂိတ်တွေထားတဲ့အတွက်ရွာသူရွာသားတွေအတံမွေးဝမ်းကြောင်းအတွက်လည်းခက်ခဲလာပါတယ်ဝမ်းစာအတွက်တူလောင်ထားတဲ့စားနပ်ရိက္ခာတွေလည်းယော့နေလာပါတယ်ဒီလိုအခြေအနေမှာမွေးမြူထားတဲ့တရိတ်ဆန်နဲ့ကြံရှိနေတဲ့စားသုံးကုန်တွေကိုစစ်ကောင်စီတပ်ကဝင်ရောက်လူရက်တဲ့အတွက်ရွာသူရွာသားတွေစားဝတ်နေရေးခက်ခဲလာပြန်ပါတယ်ဆရာနာမသိမီကလည်းကိုဗစ် -19 ကာယောဂါကူးစက်ပြန့်ပွားမှုကိုရင်ဆိုင်ခဲ့ကြရပါတယ်
ကရင်ပြည်သူတွေမှာဘေးကင်းစွာလုံလုံခြုံခြုံနေထိုင်စရာနေရာရှားပါနေပါတယ်ထွက်မပြေးပဲရွာမှာကြံရှိနေသူတွေဟာ စစ်ကောင်စီတပ်ကအကြမ်းဖက်ဖိနှိပ်အနိုင်ကျင့်တာကိုခံနေကြရပါတယ်။တိုင်းနာနဲ့နိုင်ငံအဖွဲ့တွေပြည်သူထောက်ပံ့မှုမရနိုင်အောင်ကျင့်သုံးနေတဲ့ဖြက်လေးဖြက်လန်းစဉ်ကိုစစ်ကောင်စီတပ်ကပြန်လည်ကျင့်သုံးလာပါတယ်။ပြည်သူတွေအတွက်မရှိရမဖြစ်တဲ့အခြေခံလိုအပ်ချက်တွေကိုမရနိုင်အောင်စစ်ကောင်စီတပ်ကဖြတ်တောက်နေတာကြောင့်ရိတ်ခါကျမ်းမာရေးပညာရေးနဲ့အလုတ်ကိုင်းအတွက်အကူအညီတွေလိုအပ်နေပါတယ်။ကျေးလက်ပြည်သူတွေရဲ့လိုအပ်ချက်ကိုအဓိကဖြည့်ဆည်းနိုင်သူတွေဟာဒေသခံဝန်ဆောင်မှုအဖွဲ့အစည်းတွေနဲ့ဒေသခံလူမှုအသိုက်အဝန်းသာဖြစ်ပါတယ်။ပြည်ပအဖွဲ့အစည်းတွေကလည်းအများကြီးထောက်ပံ့နိုင်ပေမဲ့တမ်းမြေပိတ်ပင်မှုကိုရင်ဆိုင်နေရပါတယ်။ကယ်ဆယ်ရေးပစ္စည်းနဲ့ဝန်ဆောင်မှုကိုချုပ်ချယ်တာဟာကယ်ဆယ်ရေးပစ္စည်းကိုလက်နက်သဖွဲ့အသုံးပြုတာနဲ့အတူတူပါပဲ။ဒါကြောင့်နိုင်ငံတကာအနေနဲ့ဒေသခံအဖွဲ့အစည်းတွေကိုငွေကြေးနဲ့အခြေခံပစ္စည်းထောက်ပံ့ပေးဖို့သာလိုအပ်ကြောင်းကရင်လူ့အခွင့်အရေးအဖွဲ့ရဲ့ဇွန်လအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ပတ်စင်ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီသတင်းပတ်ကျန်းမာရေးကဏ္ဍမှာတော့ COVID နဲ့ရှင်တွဲနေရမယ့်နှစ်သစ်ကျန်းမာရေးတန်ိဋ္ဌာန်ကိုပြောပြထားပါတယ် COVID ကပ်ဘေးနဲ့နှစ်သစ်ကူရတာ၃နှစ်ထဲရောက်လာချိန်မှာ COVID ကာကွယ်ဆေးအပြင်တုတ်ကွေးအတွက်လည်းဖြစ်နိုင်ရင်ကာကွယ်ဆေးထိုးရေးတန်ိဋ္ဌာန်ချဖို့ကျန်းမာရေးပညာရှင်တွေကအကြံပြုကြပါတယ်ဒီအကြောင်းနယူးယောက်မြို့ဝစ်ကော့ဟိတ်ဆေးရုံကညွှန်ကြားမှုနဲ့မြန်မာကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မကြာခင်မှာနှစ်သစ်ကူတော့မှာပေါ့နော်အဲ့ဒီခါကျတော့နှစ်သစ်အတွက်ကျမရင်းနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်မှာဖြစ်ခဲ့တဲ့ပုံမူတည်ပြီးတော့ဟိုအကောင်းဆုံးကျမအောင်ဘလို့နေသင့်ထိုင်သင့်တာကိုအဓိကပြောမှာမို့ပြီးခဲ့တဲ့နှစ်မှာအဓိကကတော့ COVID-19 မျိုးစုံဖြစ်ခဲ့တာပေါ့ဆရာနော်အဲ့ဒီတော့ဒီကုသရောဂါရဲ့အဓိကဖြစ်ခဲ့မှုကိုပြည်သူများခံစားခဲ့ရတဲ့အနေအထားမှာလာမယ့်နှစ်အတွက်ကောပေါ့နော်ဘလို့အကောင်းဆုံးကျမရေးအတွက်တန်ဋိဌာန်ချတင်လဲဆိုတာကိုပြောမှာမို့အဓိကဘာစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းလောလောလတ်လတ်ပေါ့နော်ကျွန်တော်တို့သိလာရတဲ့အချက်လေးတွေတချို့မူတည်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဗမာနိုင်ငံမှာတော့တချို့ကိစ္စလေးတွေကတော့တက်စ်လုပ်လို့တော့မရသေးဘူးပေါ့ကျွန်တော်တို့ဒီနှစ်မှာအရင်နှစ်တွေနဲ့မတူဘူးပေါ့နော်တတင်းနေနဲ့ဖတ်မိပါကျွန်တော်တို့က try virus physics ဆိုပြီးတော့ကျွန်တော်တို့သုံးနေစကလုံးလေးတွေ့လာမှာပါပါလဲဆိုတော့ကျွန်တော်တို့ virus သုံးကောင်ပေါ့နော်ဒီ RSV ဆိုတဲ့respiratory syncytial virus poly ဒါတော့အရင်တော့ကလေးတွေမှာပဲတာမန်နှာစီချောင်းဆိုးရောဂါလေးတခုလို့သတ်မှတ်ခဲ့တာပေါ့ပြီးတော့လည်းဘာမှ treatment ရလို့တော့မမင်းရမရှိပါဘူးဒါပေမဲ့တချို့တော့ကျွန်တော်တို့ immune မကောင်းတဲ့ကလေးတွေရှိပါတယ်မွေးလာခဲ့တဲ့ကလေးတွေကျွန်တော်တို့ကဒီနိုင်ငံမှာတော့ monoclonal antibody လို့ဟာမျိုးပေးတဲ့အပိုင်းလေးတွေရှိပါတယ်နောက်တစ်ခုကတော့ vaccine တချို့လူတွေကိုပေးတဲ့အပိုင်းလေးတွေရှိပါတယ်ဒါကတော့တော်တော်လေးရှာပါတော့လူတန်းစားမှာပေါ့နော်အဲနောက်တစ်ခုကတော့ပုံမှန်တွေ့နေကြဖြစ်တဲ့ influencer လို့ခေါ်တဲ့သာမန်တုတ်ကွေးယောဂါပေါ့နော် influencer A နဲ့ B ဆိုနှမျိုးပေါ့နော်အဓိကကတော့ influencer A ကတော့ predominant အဓိကကတော့ကြတယ်ပေါ့လीတတိယတစ်ခုကတော့ကျွန်တော် covid ပေါ့လी
ဟုတ်ကဲ့ဆရာအဲ့တော့လက်တွေ့မှာဆရာတို့ဒီစစ်ဆေးကုသကြည့်တဲ့အခါကျတော့ဒီပိုး၃ခုအနေထားကဘယ်လိုထူးခြားတာကိုတွေ့ထားလဲဆရာ
ကြီး choose state တွေမှာတော်တော်လေးကို effective ပို့ပြီးတော့ဆေးရုံကျွန်တော်တို့လည်းနည်းနည်းလေး admission တွေပို့များလာတယ်သူဖြင့် RSV နဲ့ related ဖြစ်ပြီးတော့ဒုက္ခရောက်တဲ့လူတွေလည်းရှိတယ်သူဖြင့်အသက်ကြီးတဲ့လူတွေမှာပေါ့နော်ပြီးတဲ့အခါကျတော့ influencer တွေနဲ့တင်လာတဲ့လူနာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ဒီ New York မှာပဲအချိန် peak ဖြစ်လာတယ်ဆိုတော့ November လ Thanksgiving ဖြစ်လာတယ်ဘတ်နောက်ပိုင်းမှာတိတိတတယူ influencer ကတိုးတက်လာတယ်ထိုနည်းတူသာပဲဒုတိယလိုက်လာတာ RSV ဖြစ်ပြီးတော့တတိယလိုက်လာတာ COVID-19 ပေါ့နော်ဒါကတော်တော်လေးကိုကျွန်တော်တို့မျက်လုံးပြူးတဲ့အပိုင်းကိုပြူးလာကြတယ်ဘာလို့ဆိုတော့ကျွန်တော်တို့ဆေးရုံတွေမှာကျွန်တော်တို့ဒီနိုင်ငံမှာ influencer တို့ကဆေးရှိတာဟုတ် Tamiflu ဆိုတော့ Tamiflu ကုန်နဲ့ညီမာတော့ဖြစ်သွားပြီးတော့ကျွန်တော်တို့ဒီဆေးရုံမှာတနေ့တနေ့30 positive ဖြစ်လာတဲ့အပိုင်းကိုထွက်လာ influencer
ဟုတ်ကဲ့ဆရာကြီးဒါတွေကအခုမှပဲဖြစ်လာလားအရင်တုန်းကရောပုံမှန်ဖြစ်လာခဲ့တာ
အရင်တုန်းကရောမဖြစ်ဘူးလားအခုမှပြန်ဖြစ်လာတာလားဆိုတော့ သူတို့ epidemiologist ဆိုတဲ့ဒီယောဂကူးစက်တဲ့ဝင်နေလာတယ်ပြောရတာတော့သူတို့က2019 2020ပေါ့နော်2020 21 22 23 3နှစ်ကိုပြောတာပေါ့ဆိုလို့ရှိရင်20မှာကျွန်တော်တို့မှာ covid vaccine မရှိဘူးဒီ influenza ကတော့ထုံးတမ်းစင်တာအတိုင်းတွေထိုးကြလည်းမထိုးကြဘူးပေါ့အဲ့ဒီအချိန်မှာ covid စပြီးဖြစ်လာတော့ everybody က covid ဆိုပြီးတော့တွေ့ကြတယ်2020နဲ့21လောက်ကြာတဲ့ခါကျတော့ covid vaccine ကလည်း limited resources ပေါ့နော်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းလေးအဲ့မှာထူးထူးဆန်းဆန်းမျိုး2021စုံစုံလေးမှာ omicron ဆိုတဲ့အပိုင်းက spike အကြီးအကျယ်တက်ချလာတယ်ဒါပေမဲ့လည်းအသေးပြောက်ကတော့ဒီလောက်ကြီးတိမရှိဘဲနဲ့ဖြစ်လာတယ်ဆိုတော့ဒီအခု2022 23နဲ့ကြာပါတော့အခုကျွန်တော် winter sounding ဆောက်ဝင်ခြင်းအချိန်မှာဒီစေယုံတွေမှာကျွန်တော်တို့မှာ3ခုပေါ့နော်ကျွန်တော်တို့က4 plus ဆိုသုံးတာပေါ့ဗျဒါကကျွန်တော်တို့ကြာပါပြီ test လို့တော့4 plus ဆိုပါလဲဆို influenza A B RSV နဲ့ covid 19ပေါ့နော်4မျိုးကိုတစ်ခါတည်းတန်းပြီးတော့စစ်ချလိုက်တဲ့အခါကျတော့ဒါကျွန်တော်တို့ normal winter လို့ကျွန်တော်တုံးထိုက်တာပေါ့နော်ပုံမှန်စောင်းရာလေးကိုပြန်ရောက်သွားတယ်ပေါ့ဘာဖြစ်လို့လဲဆိုတော့ influenza ကဆိုတော့တုတ်ကွေးကပထမတစ်ခုဖြစ်လာတယ် RSV ကဒုတိယလိုက်တယ်ပြီးတော့ RSV ကကလေးတွေမှာဖြစ်တဲ့နာစီချောင်းဆိုတာပေါ့နော်ကလေးတွေမှာတော့ဖြစ်များဒါပေမဲ့အသေးပြောက်ကတလောက်ကြီးတော့မရှိဘူးဒါပေမဲ့အခုကလူကြီးတွေမှာလည်းရှိပါတယ်ပေါ့နော်ဆိုတော့ဒါတွေကိုသူတို့ကပြဆိုတော့အခုကသူတို့ကတော့ဘာကိုပြောချင်တာလဲဆိုတော့ vaccine ထိုးလိုက်ခြင်းအားဖြင့်ကျွန်တော်တို့ရဲ့ဒီ2022 23 winter ဒီပုံမှန်ဆောင်းရင်းတစ်ခုကိုဖြစ်လာတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီပုံမှန်ဆောင်းရင်းဖြစ်လာတာကတကဘာလုံးအတွက်ဆိုရင်ရော
ဒီ message ကလည်းဒီကဘာလုံးအတွက်ပုံမှန်ဖြစ်နိုင်မယ့် message တခုလို့ထင်ပါတယ်ပေါ့ပုံမှန်နိုင်ငံမှာဆို order တုတ်ကွေးပါလေဆိုတော့ဒါပေမဲ့လည်းတကယ်မစစ်နိုင်တဲ့အတွက်ကြောင့်တကယ်တုတ်ကွေးလားတခြားသော virus ဖြစ်တဲ့ဥပမာ RSV လားမသိဘူးပေါ့လေဒုံနည်းတူစွာပဲ covid နဲ့တုတ်ကွေးလေတခါလေကြတော့ခွေရသိခဲ့ပါတယ်စစ်မှပဲကျွန်တော်တို့ကသိတာပေါ့လေဆိုတော့ကျွန်တော်ထင်တာကတော့ vaccine တွေလည်းအခုတော်တော်များများနိုင်ငံတကာမှာထိုးလို့ရနေပါပြီအနည်းဆုံးတော့တချို့လူတွေဆိုရင်တော့နှစ်ခုထိုးကြတယ်3ခု4ခု5ခုညောင်များစွာတော့တချို့လူတွေထိုးကြတယ်လူတွေလည်းရှိနေတယ်ပေါ့
ဟုတ်ကဲ့ဒီညမှာဆရာကြီးကောက်ွယ်ဆေးက covid ကိုပဲဆိုလိုတာလားဒီ flu ပေါ့နော်တုတ်ကွေးအတွက်ကောက်ွယ်ဆေးကိုကောဆိုလိုတာလား
ဟုတ်ကဲ့ဒီနှစ်မှာတော့ကျွန်တော်တို့ဒီဘက်မှာတော့တုတ်ကွေးအတွက်ထိုးတဲ့ဟာတော့တော်တော်လေးကိုရလာတယ်အရင်နှစ်တည်းတည်းစားလို့ရှိရင်ဘာလို့လဲဆိုတော့လူတွေကကြောက်တယ်ပိုင်းနဲ့ပါလာတာပေါ့နော်အရင်တော့ဆိုရင်ဒီ CDC ကပြောရရဆိုလို့ရှိရင်တနိုင်ငံလုံးမှာတုတ်ကွေးကြောက်တာကာကွယ်ဆေးကိုထိုးနိုင်တဲ့လူဦးရေရဲ့45ရာခိုင်နှုန်းတော့မပြည့်ဘူးပေါ့နော်လာထိုးတာသူတို့ဆေးလုံးရေပုံနေပေါ့ပြီးခဲ့နှစ်ကဆိုရင်တိတိတသာကြီးပဲကျွန်တော်တို့ဂျန်နွေလာတော့မကြံဦးနဲ့တူတယ်ဆေးတော်တော်များများကုန်သွားတာတုတ်ကွေးဆေးကမရှိတော့နေပါဘူးကျွန်တော်တို့ကုန်တဲ့အပိုင်းကြီးရောက်သွားတာဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာအနေအားတော့တုတ်ကွေးကာကွယ်ဆေးကတော့နည်းနည်းတော့covid လောက်တော့ popular မဖြစ်တော့ဘူးနောက်တစ်ခုကလည်းဒီမှာတော့တော်တော်များများက health insurance က cover ဖြစ်တဲ့အတွက်ကြောင့်အငြေပေးပြီးထိုးစရာမလိုတဲ့အပိုင်းနဲ့ပါတာပေါ့နော်ဒါပေမဲ့လည်းပမာနိုင်ငံအနေနဲ့ကျွန်တော်ပြန်ပြောရလို့ရှိရင်တော့ဒီနှစ်တည့်အတွက်ကျွန်တော်တို့ဘာတွေများလုပ်တင်တယ် prepare လုပ်တင်တယ်ဆိုလို့ရှိရင်တော့ covid ကကြောက်စရာယောဂါတခုတော့ဟုတ်ပါတယ်ဒါပေမဲ့လည်းဒီနေ့ဒီအချိန်မှာကျွန်တော်တို့နားလည်တဲ့လောက်ကတော့69ရာခိုင်နှုန်းသုံးလူသားလူတွေအကုန်လုံး covid ကို export ဖြစ်ပြီးရောပြီးရောဂါလက္ခဏာပြခြင်းနဲ့ပြမယ်မပြပြင်မပြပဲနဲ့ကိုယ်ထဲမှာရှိသွားပြီးပါပြီဆိုတော့ဒီယောဂါဒီလူလူနဲ့အတူတူဆက်လက်ပြီးတော့နေထိုင်သွားမယ်ယောဂါတခုဖြစ်သွားပြီလူတွေမှာလည်း immunity ကစပြီးတော့ပေါ်လာတယ်ဒါပေမဲ့လည်း covid ဒီ influenza လောက်မများတော့ဘူး RSV လောက်မများလာတော့ဘူးဒါကလည်း test လုပ်နိုင်တဲ့ပုံမှာ move တယ်ပေါ့လေဆိုတော့ဒါကိုခြုံပြီးတော့ပြောရလို့ရှိရင်တော့ number 1က covid vaccine ကိုလည်းထိုးတာကတော့ထိုးပါထိုးပြီးတဲ့လောက်ဆိုလို့ရှိရင် immunity လည်းရှိနေပါပြီကို့မှာအခွင့်အရေးရှိလို့vaccine ထိုးလို့ရမယ်နဲ့အခွင့်အရေးလမ်းရှိတယ်ဆိုရင်တော့ influenza ဆိုတဲ့တုတ်ကွေးရောဂါပိုး appropriate ဖြစ်တဲ့ strain ကိုထိုးပါပေါ့ဒီ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမြင့်အဖတ်ဆင်စီစဉ်တင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်နေဆက်ဒေတာသတင်းတောက်တွေအဖတ်ဆင်စီစဉ်တင်ဆက်နေတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီက2008ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးဖို့ကမ်းလှမ်းပွဲနောက်မှာတော့အပြစ်ရ5ပွဲနဲ့တွေ့ဆုံခဲ့ကြပါတယ်။ MNDAA ကိုကန့်တပ်ဖွဲ့ရဲ့စခန်းကိုစစ်တပ်ကလေရင်နဲ့ပုံကျဲခဲ့ရမှာ ကိုကန့်ဘက်ကတယောက်တည်ပြီးတော့၅ယောက်တန်းရာရရှိခဲ့ပါတယ်။တင်းလွာရီတဲမှာတော့ဒီဇင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့ခရစ်ယာန်ဘာသာဝင်တွေရဲ့နေ့ထူးနေ့မြတ်ခရစ်စမတ်ပွဲတော်ကိုစစ်ရေးအခြေအနေတင်းမာနေတဲ့ချင်းပြည်နယ်မှာဘလို့ကျင်းပခဲ့ကြတယ်လဲဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုက်မုန်းတဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီဖိတ်ခေါ်ကမ်းလှမ်းချက်အရ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကင်အဖွဲ့တွေထဲက၅ဖွဲ့ကစစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်စစ်ကောင်စီဖိတ်ခေါ်ကမ်းလှမ်းပြီးနောက်တဖွဲ့ချင်းစီရဲ့ဆုံးဖြတ်ပိုင်ခွင့်နဲ့တွားရောက်ဆွေးနွေးခဲ့တာဖြစ်ကြောင်းဆွေးနွေးမဲ့အကြောင်းအရာတွေကိုတော့မသိရသေးကြောင်း PPST ပြောရေးဆိုခွင့်ရှိသူဘုံမူကြီးစောကျော်ညွန့်ကပြောပါတယ် NCA လက်မှတ်ထိုးတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကဖိတ်ခေါ်ခဲ့တာဖြစ်ပေမဲ့မွန်ပြည်သက်ပါတီ NMSP နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS2 ကတွေ့ဆုံဆွေးနွေးခဲ့ခြင်းမရှိဘူးလို့သိရပါတယ
်ရှမ်းပြည်မြောက်ပိုင်းမုံကိုမြို့နယ်လိုင်းရင်ဒေတာက MNDA ကိုကန်တပ်ဖွဲ့ရဲ့စခန်းကိုစစ်တပ်ကတိုက်လေရင်နဲ့ပုံကျဲခဲ့ရမှာကိုကန်ဘက်ကတယောက်တင်၅ယောက်တန်ရန်ရရှိခဲ့တယ်လို့ MNDA ကထုတ်ပြန်ထားပါတယ်ဒီဇင်ဘာ26ရက်နေ့မှာစစ်တပ်ကတိုက်လေရင်နဲ့ပုံကျဲတက်ခိုက်တာဖြစ်ပြီးလက်တလောကိုကန်နဲ့စစ်တပ်တို့အကြားတိုက်ပွဲတွေထဲစစ်တပ်ကအထိနာနေတာကြောင့်အခုလိုလေရင်နဲ့ပုံကျဲခဲ့တာလို့ကိုကန်ဘက်ကပြောပါတယ်ဒီဇင်ဘာလ21ရက်နေ့ကနေ23ရက်နေ့ထိမွန်ဂိုဒေတာထဲကတိုက်ပွဲတွေအတွင်းစစ်တပ်ဘက်ကအယောက်20ကျော်သေဆုံးတဲ့အပြင်မွန်ဂိုဒေတာရှိဝင်းစင်ရွာထဲလည်းကြီးကြီးတွေကြာရောက်ခဲ့တာကြောင့်ရွာတွေအနီးတိုက်ပွဲမဖို့ဆောင်ကြဖို့လေဒေတာခန်တွေကတောင်းဆိုထားပါတယ်
ပလဝမြို့ကဆိုင်ကလုန်စင်တာမှာခိုးလုံနေကြတဲ့စစ်ပေးရှောင်အိမ်ထောင်စုတရာတစုကလူပေါင်း400ကျော်ကိုတလအတွက်ကြက်ငွေ3000စီထောက်ပံ့ပြီးစစ်ကောင်စီကဒီဇင်ဘာလ26ရက်နေ့မှာနေရာကိုပြန်ပို့လိုက်ပါတယ်။အဲ့ဒီလိုအပို့ခံရတဲ့စစ်ပေးရှောင်တွေကတော့ပလဝမြို့နယ်အပေါင်သားရွာကစစ်ပေးရှောင်တွေဖြစ်ပြီးចောင်းသားចောင်းသူတွေနဲ့အိုမင်းမစွမ်းတွေကိုတော့ပြန်ပို့တာမရှိဘူးလို့အပေါင်သားကြီးရွာသားတယောက်ကပြောပါတယ်။လက်ရှိအချိန်မှာတိုက်ပွဲတွေမရှိတော့တယ်လို့မိုင်းတွေလည်းရှင်းလင်းပြီးဖြစ်တဲ့အတွက်နေရပြန်ပို့တာဖြစ်တယ်လို့မြို့နယ်ထွေအုပ်ကစစ်ပေးရှောင်တွေကိုခေါ်ယူပြောဆိုခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာစစ်ကောင်စီရဲ့ဝေဟင်ကနေပစ်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးသွားတဲ့ကုန်းတာရွာကရွာသားတွေရဲ့နေအိမ်တွေပြန်လည်ဆောက်လုပ်ဖို့အကူအညီတွေလိုအပ်နေပါတယ်။ဒီဇင်ဘာ9ရက်နေ့ကနေဒီဇင်ဘာ13ရက်နေ့ထိစစ်တပ်ကကြက်လေရင်တွေနဲ့တန်းအမျိုးသားလူမျိုးရေးတပ်မတော် TNLD ကိုပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကုန်းတာရွာကဘုံကြီးချောင်းစာတင်ချောင်းအပါဝင်နေအိမ်တွေထိမှန်ပျက်စီးခဲ့တာဖြစ်ပါတယ်။ကုန်းတာရွာသားနေရနီးပါးကလည်းနမ်ဆန်မြို့စရံကြီးဘုံကြီးချောင်းမှာစစ်ပေးရှောင်ခေါလုံနေကြပြီးနေအိမ်တွေမရှိတော့တဲ့အတွက်ဒီဇင်ဘာ28ရက်နေ့ထိရွာသားတွေကနေရမပြောင်းနိုင်ကြသေးပါဘူး။ PSLF TNL ဘက်ကတော့ပြန်လည်ထူထောင်ရေးလုပ်ငန်းလှုပ်ဆောင်ပေးဖို့ကော်မတီဖွဲ့စည်းထားပြီးဖြစ်တယ်လို့ဆိုပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာတိုက်ပွဲပေါင်းအကြိမ်600နီးပါးဖြစ်ပွားကလူနေအိမ်ခြေ1000ကျော်မိရှုဖြက်စီးခံရသလိုစစ်ပေးရှောင်ပြည်သူ3000ကျော်အထိရှိလာနေတယ်လို့ ISP မြန်မာအဖွဲ့ကပြောဆိုလိုက်ပါတယ်ဒီဇင်ဘာလ21ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ ISP မြန်မာရဲ့အစီရင်ခံစာထက်မှာစစ်အာဏာသိမ်းမှုအလွန်အခုနှစ်နိုဝင်ဘာလအထိချင်းပြည်နယ်ထဲကမြို့နယ်9မြို့နယ်စလုံးမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲပေါင်း592ကြိမ်ထပ်မံဖြစ်ပွားခဲ့ပြီးမင်းတပ်မြို့မှာတိုက်ပွဲပေါင်း125ကြိမ်နဲ့အများဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်လေကြောင်းတိုက်ခိုက်ခံရမှု33ကြိမ်ထပ်မံရှိခဲ့ပြီးရခိုင်တပ်တော်အေအေလှုပ်ရှားနေတဲ့ချင်းပြည်နယ်ပလဝမြို့နယ်မှာတော့လေကြောင်းတိုက်ခိုက်ခံရမှု29ကြိမ်ထပ်မံအများဆုံးဖြစ်ခဲ့တယ်လို့ ISP မြန်မာကဆိုပါတယ်
။တိုင်းနိုင်ငံဆန်ခရပူရီခရိုင်မှာရှိတဲ့ပန်တွင်းရန်မြန်မာဒုက္ခတဲ့စခန်းမှာဒီဇင်ဘာ25ရက်နေ့ကမီးလောင်မှုဖြစ်ပွားခဲ့ပြီးအိမ်အလုံး20ပြာကျသွားတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒုက္ခသည်တွေခရစ်စမတ်ပွဲတော်ကျင်းပနေတဲ့အချိန်မှာအိမ်တိုင်းရဲ့မိဖို့ကနေတဆင့်စတင်လောင်ကျွမ်းတာဖြစ်ပြီးတော့တခြားအိမ်တွေကိုပါလင်းမြန်စွာကူးဆက်သွားခဲ့တာလို့ဒုက္ခသည်တွေကပြောပါတယ်အိမ်ခြေအလုံးရဲ့20မီးလောင်ပြာကျသွားခဲ့ပြီးတဲ့နောက်ထပ်အိမ်10လုံးလည်းပျက်စီးမှုတွေရှိခဲ့ပါတယ်ဒါပေမဲ့ထိခိုက်တန်ရရှိတူတော့မရှိဘူးလို့ဒုက္ခသည်တွေကဆိုပါတယ်ပန်တွန်ရတုတ်ခတ်တဲ့စခန်းကတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ UNHCR ဖွင့်လှစ်ထားတဲ့မြန်မာတုတ်ခတ်တဲ့စခန်း9ခုထဲကတစ်ခုအပါဝင်ဖြစ်ပါတယ်
ဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။ဒီဇင်ဘာလ25ရက်နေ့မှာကြာရောက်ခဲ့တဲ့ခရီးယန်ဘာသာဝင်တွေရဲ့နေ့ထူးနေ့မြတ်ခရစ်မတ်ပွဲတော်ကိုစည်ရဲအခြေအနေတင်မာနေတဲ့ချင်းပြည်နယ်မှာအရင်နှစ်တွေကလိုစီကားတိုက်မြိုက်စွာမကျင်းပနိုင်ခဲ့ကြပဲအချင်းချင်းသဘောပဲဆင်နွှဲခဲ့ကြပါတယ်။ချင်းပြည်နယ်ကခရစ်မတ်နေ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရောဘတ်ကစူးစီးထားပြီးနမ်ဟ ோம் ကနေတင်ဆက်ပေးပါမယ်။
ခရီးယန်ဘာသာဝင်80ရာခိုင်နှုန်းကျော်ရှိတဲ့ချင်းပြည်နယ်မှာသခင်ယေရှုဖွားမြင်တဲ့ခရစ်မတ်ရက်မြတ်ပွဲတော်ကိုစစ်အာဏာမသိမ်းခင်ကတော့စီစီကားကားကျင်းပလေ့ရှိကြပေမဲ့ပြည်နယ်အတွင်းစစ်ရဲအခြေအနေကြောင့်ပြည်သူအများစုဒုက္ခခံစားနေရတဲ့အတွက်ဒီနှစ်မှာအချင်းချင်းသဘောလောက်ပဲကျင်းပခဲ့ကြတယ်လို့ဟာခါမြုတ်ခံတယောက်ကပြောပါဗျ။အ
ရင်တော့ပုံစံလိုဒီခရော်တွားတာလည်းမရှိဘူးပေါ့နော်။ပြန်လာမနေ့ပိုင်းဒီကလေးတွေလူငယ်တွေလက်ဆောင်ပေးလာတော့အဲ့ဒါကြီးလည်းတစ်ခုမှမလုပ်ဘူးဒီနှစ်ကကြတော့ဒီအတင်းတော့ဒီပတ်စတာတွေရဲ့သုံးဖြတ်ချက်ကကြတော့နိုင်ငံရေးအခြေအနေလည်းရှိရပေါ့နော်ပြီးရင်အခုဒီတော်လှန်ရေးကာလမှာတော်တော်များများလူငယ်တွေလည်းတော့မှရှိကြတယ်ဆိုတော့ခါကြတော့ဒီတော်လှန်ရေးကာလမှာအဲ့လိုမျိုးရှိနေတဲ့ချိန်မှာဒီမှာကဒီမျိုးပျော်ပွဲရှင်ပွဲလို့ပုံစံပေါ့နော်ကြီးကြီးမားမားနေတယ်မလို့တင်ဘူးပေါ့အဲ့လိုမျိုးနေလက်ပဲဆုံးဖြတ်ချက်ချကြတယ
်ဟာခါမျိုးခရီးယန်ဂိုင်းပေါင်းစုံဓမ္မအမှုတော်ဆောင်များအဖွဲ့ HCMF ကခရစ်မတ်ပွဲတော်နဲ့နှစ်သက်ကူးပွဲတော်ခန်းခန်းနန်းနာကျင်းပခြင်းမပြုလုပ်ကြဖို့မိမိတို့ဖခင်ကြောင့်အတွင်ဂုံတော်ချီးမွမ်းတာရက်ွက်အလိုက်လူထုအစည်းအဝေးတွေနဲ့ညနေစာအတူတကွသုံးဆောင်တာတွေမလုပ်ကြဖို့နိုဝင်ဘာလ17ရက်နေ့ကလေးကထုတ်ပြန်ခဲ့တဲ့အတိုင်းအချင်းချင်းတာကျင်းပခဲ့ကြတာဖြစ်ပါတယ်။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ပေါ်မှာလည်းကိုဖခင်ကြောင့်အသီးသီးဟာကိုနီကိုဟန်နဲ့အချင်းချင်းသဘောလောက်ပဲကျင်းပခဲ့ကြတယ်လို့ဒေရခန်တယောက်ကပြောပါတယ်။
ရအတင်းတော့ကိုတက်နေတော့ပါဝင်ပြီးတော့လောက်ချတာနိသူငွေနဲ့တလောက်လာဒီအတင်းတော့အသေးမှပဲလို့တယ်လူငယ်ရှိတဲ့သူတွေလည်းနည်းနည်းအားနေတဲ့ခါကျတော့တိတ်အဆရှင်တာလည်းမလုပ်နိုင်ပါဘူးအရင်ဟိုအရင်တော့အချင်းပါတော့တော့နောက်တွေဝတ်တွေနဲ့လောက်ချရတယ်အခုတော့လူကလည်းအဲ့လောက်မများတော့ဘူးဆိုတော့
ကံပက်လက်မှာလည်းစစ်ပေးဆောင်ပြည်သူတွေဟာသူတို့ရောက်ရှိနေတဲ့အရက်ဒေတာမှာသခင်ယေရှုမွေးဖွားတဲ့ခရစ်မတ်ပွဲတော်ကိုအဆင်ပြေတယ်လို့ကြိုဆိုခဲ့ကြတယ်လို့ပြောပါတယ်ဒီဇင်ဘာလကာလရောက်လာပြီဆိုရင်ခရစ်မတ်ဒေးတချင်းတွေတည်ဆိုပြီးမိသားစုစုံစုံလင်လင်နဲ့ဝမ်းမြောက်ဝမ်းသာခရစ်မတ်ပွဲတော်ကိုဆင်နွှဲလေ့ရှိတဲ့ချင်းပြည်နယ်ဟာဒီနှစ်မှာတော့တိုက်ပွဲတွေနယ်မြေမလုံးချုံမှုတွေနဲ့နေရာကနေစွန့်ခွာထွက်ပြေးနေရတာကြောင့်တိတ်ဆိတ်ငြိမ်သက်စွာနဲ့ပြတ်တန်းခဲ့ကြရပါတယ်
ရခိုင်ပြည်နယ်ကောင်စီကစစ်ပေးရှောင်တွေကိုနေရက်ပြန်ခိုင်းပြီးစခန်းတွေကိုပိတ်သိမ်းဖို့စီစဉ်နေပေမဲ့စစ်ပေးရှောင်တွေကတော့ရွာတွေအနားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေမရောက်သေးသလိုနေအိမ်တွေမရှိတော့တဲ့အတွက်နေရက်ကိုပြန်နိုင်မှာမဟုတ်သေးဘူးလို့ပြောပါတယ်ဒီကြောင့်ကိုတော့မောင်အေးကစူးစီးထားပါတယ
်ရခိုင်ပြည်မှာစိုက်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့နားလည်မှုနဲ့အပိုက်အခက်ရက်စစ်ပရီနောင်ဒေသအခြေအနေတွေတင်းကျင်းလာပြီဆိုပြီးစိုက်ပိတ်လျှောက်တွေနေရပြန်နိုင်ရင်နဲ့စခန်းတွေပိတ်သိမ်းဖို့ပြည်နေကောက်စီကစီစဉ်နေပါတယ်။မအူမလို့စိုက်ပိတ်လျှောက်စခန်းကအမျိုးသားတယောက်ကနေအိမ်တွေဆုံးရှုံးသွားတဲ့သူတို့နေအိမ်တွေအတွက်ဘသူတွေကတာဝန်ယူပေးမှလဲလို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။တခြားသူတွေကိုတော့ပြန်ခိုင်းလို့ရတယ်ဆိုပေမဲ့အိမ်တွေမီးလောင်ပြာချသွားတဲ့သူတွေကိုဘယ်လိုလုပ်မှလဲ။ကျွန်တော်တို့စီကပြန်မဲ့လူမရှိဘူး။ကျွန်တော်တို့မှကကျောက်တော်မြို့နယ်ကလူတွေများတယ်တင်းမတို့ပြိုင်းတိုင်းတို့ဆိုရင်အားလုံးမီးလောင်ပြကျသွားတဲ့ရွာတွေပ
ါကခိုင်ပြည်မှာတင်းငင်အိရှဲမှုတွေရှိလာတဲ့အတော့စိုက်ပိတ်လျှောက်တွေကိုပန်လေနေရာရှတာတွေနဲ့ယာယီခိုလုံစခန်းတွေပိတ်သိမ်းဖို့အမျိုးသားအစမဟာဗျူဟာလုပ်ငန်းကိုအကောင့်တေဘွာဆော်ရကြဖို့ရခိုင်ပြည်ဝန်ကြီးချုပ်ဒေါက်တာအောက်ကျော်မန့်ကဒီဇင်ဘာလ23ရက်နေ့ကပြုလုပ်တဲ့ပြည်နယ်အစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့တာပါကျောက်တော်မြို့နေမဟာမနီစိုက်ပိတ်လျှောက်စခန်းကတာဝန်ဟင်းသူတယောက်ကတော့ရွာတွေအနားမှာစိုက်ကောက်စီစခန်းတွေရှိနေသေးတဲ့အတွက်နေရက်ပြန်ဖို့သူမရှိဘူးလို့ပြောပါတယ်စိုက်ပိတ်လျှောက်တွေရဲ့လုံခြုံရေးအပြင်ပြန်လည်ထူထောင်ရေးကိစ္စတွေကိုလည်းလှုပ်ဆောင်တယ်လို့စခန်းတာဝန်ရှိသူကစပြောပါတယ
်ဒုက္ခတွေဒီနေရပြန်ဖို့တော့အေးတိုင်းပြန်လီပြီဆိုလို့
ဒုက္ခတွေကိုဒီလိုပြန်သွားကြပါလို့ဆိုလို့မရဘူးနေရပြန်ဖို့အိုးအိမ်မရှိတဲ့သူတွေကိုအိမ်တစ်အိုးတစ်ဒီပေးရမယ်နောက်ပြီးမှသူတို့အလောက်ကန်ခွင့်ရအတွက်ပြန်လည်နေရာချထားရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ပေးရမယ်အခုကအဲ့လိုစီစဉ်တွေချထားတာတွေလည်းမတွေ့ရဘူးလက်ရှိမှာလည်းဒုက္ခတွေကအကြောက်တရားတွေနဲ့ရှိနေသေးတယ
်စိုက်ပိတ်လျှောက်တွေကိုဘယ်တော့နေရပြန်ခိုက်မယ်ဆိုတာကိုအတိအကျထုတ်ပေါ်ပြောဆိုတာမရှိသေးပေမဲ့စိုက်ကောက်စီကလုပ်ဖို့စီစဉ်ထားတဲ့ရွေးကောက်ွယ်တော်ဇန်နဝါရီလ9ရက်နေ့မှာ ရခိုင်တပြည်နယ်လုံးလူဦးရေစရန်ကောက်ယူမှာဖြစ်လို့နေရပြန်ဖို့စီစဉ်နေတာဖြစ်နိုင်တယ်လို့လေလာသူတွေကပြောပါတယ်ရခိုင်ပြည်မှာစိုက်တန်းနဲ့အေတို့အလွတ်သဘောအပိုက်ခက်ရဲစီပြီးကုန်းလန့်ရေလန့်တချို့ကိုဖုံးပွေလိုက်ပေမဲ့ဘလောက်ဝမြို့နယ်နဲ့ရခိုင်ပြည်နယ်ထက်ကမြို့နယ်တချို့မှာပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာလာရသူစုစုပေါင်းခေါက်သုံးနေပါရှိနေသေးတယ်လို့မကြသေးမီကထုတ်ပြန်ထားတဲ့ UN OCHA စီရင်တွေအရသိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါ MCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေထဲက၅ဖွဲ့ဟာစစ်ကောင်စီနဲ့နရက်တာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်စစ်တပ်ကရှမ်းမြောက်မွန်ဂိုမြို့နယ်လိုင်းရင်ဒေသက MNDAA ကိုကန့်တပ်ဖွဲ့ရဲ့စခန်းကိုလေယာဉ်နဲ့ပုံကျဲခဲ့ရမှာကိုကန့်ဖက်ကတယောက်တည်း၅ယောက်တန်ရာရရှိခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်းသတင်းလွှာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။သတင်းပတ်ဆင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ3248တို့ကနေနားဆင်နေကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုစုံမှုချော်ကပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်အသစ် Mr. တန်ရှိချန်ဟာအာဏာသိမ်းစစ်ကောင်စီအကြီးအကဲပုံချုပ်မှုချင်းမင်းအောင်လှိုင်နဲ့ကြာတာပရင်းတွေကနေပြည်တော်မှာတွေ့ဆုံခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုအပါအဝင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုနိုင်ငံတကာစာမျက်နှာမှာတရုတ်ရဲ့မြန်မာဘက်ကရည်တည်ဆောင်ရွက်မှုတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုတရုတ်မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်အသစ်ခန့်အပ်ပြီးမြန်မာစစ်ကောင်စီနဲ့တွေ့ဆုံတာဟာအမေရိကန်ပြည်ထောင်စုအတိုက်အခံတွေကိုကူညီမဲ့ NDAA ဥပဒေကိုလွတ်တော်ကအတည်ပြုလိုက်တာနဲ့တိုက်ဆိုင်နေတယ်လို့အကဲခတ်တွေကပြောဆိုပါတယ်။အာဆီယံဘုံသဘောတူညီချက်900ဟာမြန်မာနိုင်ငံကပြဿနာတွေကိုကူညီဖြည့်ရှင်းပေးနိုင်မဲ့အာဆီယံရဲ့တခုတည်းသောနေလန့်ဖြစ်ပြီးဒီသဘောတူညီချက်900ကသာလျှင်မြန်မာစစ်ကောင်စီပူးပေါင်းပါဝင်လှုပ်ဆောင်နိုင်မဲ့တခုတည်းသောနေလန့်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးမာဆူတီကကြာတာပတင်းနေ့မှာအခိုင်အမာပြောဆိုလိုက်ကြောင်းအင်ဒိုနီးရှားသတင်းနာစာဖြစ်တဲ့ tempo.com သတင်းမှာဖော်ပြထားပါတယ်အဖွဲ့ဝင်စနိုင်ငံပါတဲ့အာဆီယံအတွင်း2022ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းတဲ့စစ်တပ်နဲ့ပတ်ပြီးပူးပေါင်းလှုပ်ဆောင်မှုသဘောထားကွဲလွဲမှုတွေရှိနေကြောင်းရိုက်တာသတင်းကဖော်ပြပါတယ်ဒီဇင်ဘာလ22ရက်နေ့တုန်းကတော့ထိုင်းနိုင်ငံကကမကတ်ထာပြုလုပ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတချို့အလို့သဘောအစည်းအဝေးပြုလုပ်ခဲ့တာကိုတော့အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စင်ကာပူနိုင်ငံတွေကတက်ရောက်ခဲ့ခြင်းမရှိပါဘူးထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ဖက်ကစင်လမ်းမကြီးပေါ်မှာဒီဇင်ဘာလ28ရက်နေ့ညကမြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ခီးသည်တင်ဘတ်စ်ကအသေးတစီထိမ်းမောက်ခဲ့တာကြောင့်ကားပေါ်လိုက်ပါလာသူ38ဦးထဲက12ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲကမြန်မာ3ဦးကတော့ထိဒဏ်ရာပြင်းထန်တဲ့အတွက်အရေးပေါ်ကုသမှုခံယူနေရပါတယ်ဘရာဇီးနိုင်ငံကအသက်82နှစ်အရွယ်ကဘာဂျော်ဘောလုံးသမားကြီးပီလီဟာဒီဇင်ဘာလ29ရက်နေ့ကြတာပရင်းနေမှာပဲကွယ်လွန်အိဆာရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုချော်ချိညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်ချစ်မသင်္ကေတိုက်ပ
This program has come to you from the Voice of America, Washington.